Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတို့ရရှင်များရွှေလန်းချမ်းမြေကြပါစေ VOA American တန်ခါနေ2019ခုနှစ်ဒီဇင်ဘာလ14ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်လေးကို American ပြည်တော်စုမြို့တော် Washington DC ကနေထုတ်လွှင့်ပေးနေပါပြီလိုင်းဒိုမီတာ3240နဲ့49တို့အပြင် VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆက်မိုးပြပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အလာဘားနာပြည်နယ်အထက်လွှတ်တော်ရွေးကောက်ပွဲမှာဒီမိုကရက်ကိုယ်စားလှယ်လောင်းအနိုင်ရသွားတဲ့အတွက်ဝါရှင်တန်နိုင်ငံရေးလောကတုံ့လုပ်သွားခဲ့ပါတယ်မြောက်ကိုရီးယားနျူကလ িয়ার အရေးကြိုတင်ကန့်သတ်ချက်တွေမှသာပဲတွဲဆုံဆွေးနွေးဖို့အမေရိကန်ရဲ့ကမ်းလှမ်းချက်ကိုတရုတ်ကကြိုဆိုလိုက်ပါတယ်မြန်မာနိုင်ငံမှာမနေ့ကဖမ်းဆီးခံရတဲ့ရိုက်တာသတင်းဌာနကသတင်းတောက်နှစ်ယောက်ပြန်လွှတ်ပေးရေးနိုင်ငံတကာတောင်းဆိုမှုတွေထွက်ပေါ်နေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမတ်ခွာညွန်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
We're calling for their immediate release. Journalists are playing a vital role right now in reporting on a story.
ဒါကတော့မြန်မာနိုင်ငံမှာအင်္ဂါနေ့တုန်းကဖမ်းဆီးခံကြရတဲ့ writer သတင်းဌာနရဲ့သတင်းတောင်နှစ်ယောက်ကိုပြန်လွှတ်ပေးဖို့အတွက်နယူးယောက်ခြေစိုက်သတင်းသမားများကာကွယ်စောင့်ကြောက်ရေးအဖွဲ့ CPJ ရဲ့အမှုဆောင် director Joel Simon ပြောဆိုသွားတာဖြစ်ပါတယ်။နောက်ပိုင်းမှာအပြည့်စုံကိုနားဆင်ကြရဖို့ရှိပါတယ်။အဲ့ဒါပြင် Human Rights လူခွင့်ရေးအဖွဲ့ကြီးကလည်းအဲ့ဒီလို့ရဟာသတင်းမီဒီယာလွတ်လပ်ခွင့်ကိုချိုးဖောက်တဲ့လို့ရဖြစ်ပြီးတော့ရတအစိုးရအရင်စစ်အစိုးရတွေလက်ထက်တုန်းကလိုပဲဆက်လက်လှုပ်ဆောင်နေစေဖြစ်တယ်ဆိုပြီးတော့ဝေဖန်လိုက်တဲ့သတင်းကချင်းပြည်နယ်ဖားကန်မြို့ကရေစကန်တစ်ခုအနီးမှာဘုံတလုံးဆက်တိုက်ပောက်ကွဲခဲ့တယ်ဆိုတဲ့အခြေအနေစတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အပစင်ကဏ္ဍတွေကိုလည်းနားဆင်ရမှာပါအခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့မခွန်ညိုတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအလာဘားနာပြည်နယ်မှာအင်္ဂါနေ့ကကျင်းပခဲ့တဲ့အထက်လွှတ်တော်ရွေးကောက်ပွဲမှာဒီမိုကရက်ကိုယ်စားလှယ်လောင်းဒေါက်ဂျုန်းစ်မမျှော်လင့်ပဲအနိုင်ရသွားတဲ့အတွက်ဗုဒ္ဓဦးနေ့ကဝါရှင်တန်ရဲ့နိုင်ငံရေးလောကကိုတွန်းလှုပ်သွားစေခဲ့ပါတယ်။တိုင်းပြည်တောင်ပိုင်းဒေသကရှေးဥစောဝါဒီတွေကြီးစိုးတဲ့ဒီပြည်နယ်မှာ Republican Party တွေအနေနဲ့အထက်လွှတ်တော်ရွေးကောက်ပွဲမှာ25နှစ်အတွင်းပထမဆုံးအကြိမ်အရှုံးနဲ့ရင်ဆိုင်ရတာလည်းဖြစ်ပါတယ်။ရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့အတွက်ဒီမိုကရက်အမတ်လောင်းဒေါက်ဂျုန်းစ်ကအလုံးအတွက်ဖြစ်စေရမယ်လို့ဗုဒ္ဓဦးနေ့မှာပြောကြားလိုက်ပါတယ်။
As most people, including the president, believe that the people of Alabama spoke, and after elections, it's a time.
Alabama ပြည်နယ်သားတွေကရွေးကောက်ပွဲမှာသူတို့ရဲ့သဘောဆန္ဒတွေကိုပြသလိုက်ကြတာဖြစ်တယ်လို့သမ္မတ Donald Trump နဲ့အတူအများကလက်ခံထားကြတာဖြစ်ပါတယ်ရွေးကောက်ပွဲပြီးသွားပြီဖြစ်တဲ့အတွက်အခုချိန်ဟာပြန်လည်ကုစားဖို့တစ်ဖက်နဲ့တစ်ဖက်ထိတွေ့ဆက်ဆံရမယ့်အချိန်ရောက်ပါပြီကျန်းသစ္စာချိန်ဆိုပြီးရင်အဲ့ဒီအတိုင်းလှုပ်ဆောင်သွားဖို့ကျွန်တော်တန်ဋိဌာန်ချထားပါတယ်ကျွန်တော်ကိုလူတိုင်းကထိတွေ့ဆက်ဆံခွင့်ရအောင်ကြိုးစားလှုပ်ဆောင်သွားပါမယ်လို့လည်းကျွန်တော်လူတွေကိုပြောထားပြီးဖြစ်ပါတယ်လို့ဒေါက်ဂျုန်းစ်ကပြောသွားတာပါရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့ဒေါက်ဂျုန်းစ်ကိုသမ္မတထရမ့်ကချီးကျူးပြောကြားလိုက်ပြီးပြိုင်ဘက် Republican ကိုယ်စားလှယ်လောင်း Ryan Moore ဟာပြဿနာအများပြားနဲ့ရင်ဆိုင်နေရတာကြောင့်ဒီရွေးကောက်ပွဲမှာအနိုင်ရလိမ့်မယ်လို့အစောပိုင်းကတည်းကသူ့အနေနဲ့ထင်မှတ်ထားခဲ့ကြောင်းသမ္မတထရမ့်ကပြောပါတယ်လွန်ခဲ့တဲ့73လလောက်ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာအလာဘားမားပြည်နယ်မှာမဲအီအတွက်28ရာခိုင်နှုန်းနဲ့အနိုင်ရလိုက်တဲ့အသာစီးနဲ့အနိုင်ရလိုက်တဲ့သမ္မတထရမ့်ဟာရိုင်းမိုးအတွက်မဲဆွယ်စည်းရုံးပေးခဲ့တာကြောင့်ကိုယ်ပြသနာကိုရှာသလိုဖြစ်ခဲ့ပါတယ်
။အလာဘားမားပြည်နယ်ရဲ့အထက်လွှတ်တော်အထူးရွေးကောက်ပွဲမှာဒီမိုကရက်ပါတီကဒေါင်ဂျုန်းစ်အနိုင်ရလိုက်တဲ့အတွက်ဒီမိုကရက်အမတ်တွေအတက်လာပြီးရီပပ်ဘလစ်ကန်အမတ်တွေကတော့အထက်လွှတ်တော်မှာအမတ်အများစုနဲ့အသာရနေတဲ့မဲအီအတွက်ရော့လာမဲ့အလားလာနဲ့ရင်ဆိုင်နေရပါတယ်။အခုလို Republican တို့အတွက်အမတ်အများစုမဲအီအတွက်ရော့နေမှုကြောင့်2018ရွေးကောက်ပွဲမှာ American သမ္မတ Donald Trump ကတင်သွင်းမဲ့လုပ်ငန်းစဉ်တွေအတည်ပြုနိုင်ရေးကိုပိုးပြီးတော့ခက်ခဲစေမှာဖြစ်ပါတယ်။အထက်လွှတ်တော်အမတ်အနည်းစုခေါင်းဆောင်ဖြစ်တဲ့ New York ပြည်နယ်က Democrat အမတ် Chuck Schumer ကတော့သူတို့အတွက်အခြေအနေကောင်းနေတဲ့အကြောင်းဝန်သားအားရပြောခဲ့ပါတယ်။ Pennsylvania Democrat အထက်လွှတ်တော်အမတ် Bob Casey ကလည်းအစဉ်လာအဖြစ် Republican တွေကိုသာထောက်ခံခဲ့တဲ့ Alabama လို့ပြည်နယ်မျိုးမှတောင်းအလဲအလတ်လန့်လိုက်သူတွေကအပြောင်းအလဲကိုဖော်ဆောင်နိုင်ခဲ့ဖော်ဆောင်နိုင်ကြောင်းပြသနိုင်ခဲ့တယ်လို့ပြောပါတယ်။အစိုးရရှိနေဟောင်းဖြစ်ခဲ့သူ Jones ဟာပြည်နယ်တရားရုံးချုပ်တရားသူကြီးဟောင်းလည်းဖြစ်တဲ့ Republican Party က Roy Moore ကိုအင်ကာနေကမဲအနှဲငယ်နဲ့အသာရပြီးအနိုင်ရခဲ့တာဖြစ်ပါတယ်။ Moore ဟာရွေးကောက်ပွဲမတိုင်ခင်ကအသက်မပြည့်သူတွေနဲ့အမျိုးသမီးငယ်တွေအပါအဝင်လိမ်ပိုင်းဆိုင်ရာမတော်မတရားပြုမှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲချင်းခံခဲ့ရတာဖြစ်ပါတယ်။ရွေးကောက်ပွဲရလဒ်ကို Alabama ပြည်နယ်ကအတရဝင်အသိပြုဖို့ကြံနေသေးပေမဲ့ Jones အနေနဲ့ American အထက်လွှတ်တော်မှာ25နှစ်အတွက်ပထမဆုံးအကြိမ် Alabama ပြည်နယ်ကတင်မြှောက်လိုက်တဲ့ Democrat အမတ်ဖြစ်လာမယ်လို့မျှော်လင့်ရပါတယ်။
အစ္စလာမ်ဘာသာဝင်အများစုနေထိုင်တဲ့တိုင်းပြည်တွေကခေါင်းဆောင်တွေပုံထုံးတွေကတူရကီနိုင်ငံအစ္စတန်ဘူမြို့မှာစုဝေးပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်အဖြစ်အတိမတ်ပြုကြောင်းဆုံးဖြတ်ချက်ကိုပြစ်တင်ရှုံချလိုက်ပြီးဒါဟာတရားမဝင်တဲ့ဆုံးဖြတ်ချက်ဖြစ်ကြောင်းပြောပါတယ်။ဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်အဖြစ်ပြောင်းလဲသတ်မှတ်တဲ့ကိစ္စအပါအဝင်အရှေ့လက်ပိုင်းဒေသမှာမတည်ငြိမ်မှုတွေဆက်လက်ဖြစ်ပေါ်နေချိန်မှာအစ္စလာမ်နိုင်ငံတွေကခေါင်းဆောင်တွေတွေ့ဆုံဆွေးနွေးကြတာလည်းဖြစ်ပါတယ်။ဒီစီဝဘွဲကိုအဖွဲ့ဝင်58နိုင်ငံပါဝင်တဲ့ ONC Islamic နိုင်ငံများအဖွဲ့ကဦးဆောင်ကျင်းပတာလည်းဖြစ်ပါတယ်။လက်ရှိမှာ ONC ရဲ့အလက်ကျဥက္ကဋ္ဌတာဝန်ယူထားတဲ့တူရကီသမ္မတရီဆက်တယက်အာဒဝန်ကအရေးပေါ်စီဝဘွဲခေါ်ယူခဲ့တာပါ။ဒီစီဝဘွဲကိုပါလက်စတိုင်းသမ္မတမာမူအဘတ်စ်ဂျော်ဒန်ဘီင်အဗ်ဒူလာအဇာဘိုင်ဂျန်သမ္မတအီလ်ဟမ်အလီယက်ဘင်္ဂလားဒေ့ရှ်သမ္မတအဗ်ဒူဟာမစ်နဲ့အီရန်သမ္မတဟာဆမ်ရူဟာနီတို့အပါအဝင် OIC အဖွဲ့ဝင်22နိုင်ငံကတိုင်းပြည်ခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။အီဂျစ်နဲ့ဆော်ရီအာရေဗျာတို့ကတော့ကြံအဖွဲ့ဝင်25နိုင်ငံတို့နဲ့အတူအဆင့်နှိမ့်တဲ့အစိုးရအရာရှိတွေကိုဆီလွတ်ခဲ့ပါတယ်
။မြောက်ကိုရီးယားနဲ့ကြိုတင်တောင်းဆိုတဲ့ကန့်သတ်ချက်တွေမပြုတ်လို့ပဲဆွေးနွေးပွဲတွေကျင်းပဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ရဲ့ကမ်းလှမ်းချက်ကိုတရုတ်နိုင်ငံကကြိုဆိုလိုက်ပါတယ်။ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေတိုးလာနေပြီးတရုတ်နိုင်ငံကိုတောင်ကိုရီးယားသမ္မတမွန်ဂျေအင်း၄ရက်ကြာတရားဝင်ခရီးသွားရောက်ချိန်မှာအခုလိုကမ်းလှမ်းလိုက်တာဖြစ်ပါတယ်။တင်းမာမှုတွေလျှော့ချဖို့နဲ့အခြေတင်ဆွေးနွေးမှုကိုထောက်ခံတဲ့ကြိုးပမ်းမှုအားလုံးတို့ကိုတရုတ်အစိုးရကကြိုဆိုတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်လူခန့်ကဗုဒ္ဓဟူးနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။တရုတ်နိုင်ငံအနေနဲ့အမေရိကန်နဲ့မြောက်ကိုရီးယားနှစ်နိုင်ငံတို့အပြတ်အလတ်အရေးယူမှုတွေကိုဆိုင်းငံ့ဖို့အဆိုပြုထားပြီးဖြစ်ပြီးတွဲဆုံဆွေးနွေးပွဲတွေစီရောက်ဖို့နှစ်နိုင်ငံစလုံးအနေနဲ့အတူကြိုးပမ်းသွားကြဖို့မစ္စတာလူကပြောခဲ့ပါတယ်။တရုတ်ဘက်ကတော့အဆိုပြုချက်ကဒီမြောက်ကိုရီးယားအနေနဲ့တာဝေးပစ်ဒုံးလက်နဲ့ပစ်လွတ်မှုတွေနဲ့နျူကလ িয়ার စမ်းသပ်မှုအားလုံးကိုရပ်တန့်ပေးရမှာဖြစ်သလိုအမေရိကန်နဲ့တောင်ကိုရီးယားဘက်ကလည်းစီးရီးလေ့ကျင့်မှုအားလုံးကိုရပ်တန့်ပေးရမှာဖြစ်ပါတယ်။အင်ကာနစ်ကျင်းပခဲ့တဲ့ Atlantic Council Korea Foundation ဆွေးနွေးပွဲမှာဝန်ကြီးတေလာဆန်ကမြောက်ကိုရီးယားအပေါ်တရုတ်ကဖိအားပေးဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်ရှင
် UAE ဗီရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.2 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါခင်ဗျာ။မြန်မာပြည်အခြေစိုက်ရိုက်တာသတင်းဌာနကသတင်းတောင်နှစ်ယောက်ဖြစ်တဲ့ကိုသက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုတီးဆဲ1923ခုနှစ်မြန်မာနိုင်ငံအစိုးရလေးဝက်ချက်ဥပဒေပုံမှန်3အရနိုင်ငံတော်လုံခြုံရေးနဲ့အကျိုးစီးပွားကိုထိခိုက်စေရန်ရည်ရွယ်ချက်နဲ့သတင်းရယူတယ်ဆိုပြီးပုတ်ထုံးတွေကဖမ်းဆီးအရေးယူလိုက်ပါတယ်။ရခိုင်ပြည်နယ်မောင်တော်ဘူတိတောင်ဒေသကလုံခြုံရေးတာဝန်တွေထမ်းဆောင်ခဲ့ပြီးရန်ကုန်မှာပြန်လည်အနာပေးစုဖွဲ့လျက်ရှိတဲ့လုံခြုံရေးတပ်ဖွဲ့ကတပ်ဖွဲ့ဝင်တွေထံချင်းကပ်စီရင်ဆက်သွယ်ပြီးရခိုင်ဒေသနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေတပ်ဖွဲ့နဲ့တက်ဆိုင်တဲ့အရေးကြီးလုံခြုံရေးစာရွက်စာတမ်းအထောက်အထားတွေကိုပြပသတင်းဌာနတွေကိုပို့ဖို့ရည်ရွယ်ချက်နဲ့တရားမဝင်သတင်းရယူဆောင်ရွက်ခဲ့တဲ့အတွက်အခုလိုဖမ်းဆီးရခြင်းဖြစ်ကြောင်းမြန်မာအစိုးရပြန်ကြားရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။လူညွေးတပ်ဖွဲ့ခွဲကပအဝင်ပတ်သက်သူဒုတိယရဲမှူးနဲ့တက်ချက်ကြီးတို့ကိုလည်းအရေးယူထားတယ်လို့ဆိုပါတယ်။သူတို့အနေနဲ့သူတို့လှုပ်ဆောင်စရာရှိတဲ့အလုပ်တွေကိုလုပ်တာဖြစ်တဲ့အတွက်သူတို့နှစ်ဦးကိုအမြန်ဆုံးပြန်လည်ပေးဖို့နယူးယောက်အခြေစိုက် CPJ သတင်းသမားများကာဝယ်ဆောင်ရွက်ရေးအဖွဲ့ကတောင်းဆိုပါတယ်။ဒါအပြင်ရိုက်တာသတင်းဌာနကလည်းသတင်းလွတ်လပ်ခွင့်ကိုပြောင်ပြောင်တင်းတင်းတိုက်ခတ်လိုက်တဲ့ဒီလောက်ရအပေါ်အမြင့်ဒေါသထွက်မိကြောင်းနဲ့သူတို့ကိုချက်ချင်းပြန်လွတ်ပေးဖို့တောင်းဆိုပါတယ်။မြန်မာအာဏာပိုင်အနေနဲ့သူတို့ရဲ့အခွင့်အရေးအပြည့်အဝအကာအကွယ်ပေးဖို့တောင်းဆိုပြီးမီဒီယာလွတ်လပ်ခွင့်ဟာဒီမိုကရေစီစနစ်ရဲ့အခြေခံအုတ်မြစ်ဖြစ်ကြောင်းလည်းမြန်မာနိုင်ငံမှာရှိတဲ့ EU ဥရောပသမ္မတယုံကကြေညာချက်ထုတ်ပြန်ပါတယ်။
မြန်မာနိုင်ငံစံပြင်းနယ်တွေကဒုက္ခသည်စခန်းတွေနဲ့ထိုင်းနိုင်ငံချင်းမိုင်ဒေသကဒုက္ခသည်စခန်း6ခုမှရှိတဲ့လူနည်းစုတိုင်းရင်းသားဒုက္ခသည်6000ကျော်ဟာအော်တိုဘာလာကစာပြီးနိုင်ငံတကာအကူအညီအလုံးဖြတ်တောက်ခံခဲ့ရတဲ့အတွက်လက်နက်ကိုင်ပြိပခါတွေဆက်လက်ဖြစ်နေဆဲရှမ်းပြည်နယ်မှာအခြေအနေဟာဆိုးရိမ်နေရတဲ့အကြောင်းလူခွင့်ရေးအဖွဲ့တစ်ဖွဲ့ကထုတ်ပြန်လိုက်ပါတယ်။ထိုင်းမြန်မာနယ်စပ်တခြားဒုက္ခသည်စခန်းတွေမှာအကူအညီတိတ်ကိုလိုအပ်နေတဲ့အကြောင်းသူထံကိုအရေးပေါ်ဆက်သွယ်လာတယ်လို့ Cross Culture Foundation ဥက္ကဋ္ဌဆူရာပွန်ကောင်ချန်တူကမနေ့အင်ကာနေကပြောပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေထံကနေအထောက်အကူတွေလုံးဝဖြတ်တောက်ခြင်းခံရတာ3လနီးပါးရှိပြီဖြစ်တဲ့အတွက်စခန်းရှိလူတွေကြီးမားတဲ့အခက်အခဲနဲ့ရင်ဆိုင်နေရတဲ့ ကြောင်းလည်းသူကပြောပါတယ်။ရှမ်းပြည်နယ်ကဖြစ်ကြတဲ့ရှမ်းလာဟုအခါဝနဲ့တခြားလူနည်းစုတိုင်းရင်းသားဒုက္ခသည်စုစုပေါင်း 6,185 ဦးတို့ဟာအထောက်အကူပစ္စည်းတွေဖျက်တောက်ခံနေရတဲ့အတွက်ဒုက္ခသည်စခန်း6ခုတို့မှာပိတ်မိနေတဲ့အကြောင်းဆိုရပေါင်းကပြောတာပါ။စခန်း6ခုနဲ့5ခုဟာမြန်မာပြည်တွင်းမှာရှိပြီးနောက်တစ်ခုကတော့ချင်းမိုင်ခရိုင်တွင်းကဝေဟန်ဒေသမှာဖြစ်တယ်လို့သူကပြောပါတယ်ရှင်
။ပါကစ္စတန်အစိုးရအနေနဲ့တိုင်းပြည်အတွင်းမှာလှုပ်ရှားနေကြတဲ့အကြမ်းဖက်အဖွဲ့တွေနဲ့ဆက်သွယ်မှုမဖြတ်တောက်ရင်အစိုးရအနေနဲ့နေပြည်တော်ဆုံးရှုံးမှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့အမေရိကန်ပြည်ထောင်စုကသတိပေးပြောကြားလိုက်ပါတယ်။ပါကစ္စတန်နိုင်ငံအတွင်းကအကြမ်းဖက်အဖွဲ့တွေရဲ့ဩဇာသိရမှုနဲ့သူတို့ကိုထိန်းချုပ်ထားတဲ့နေပြည်အကျယ်ဝန်းဟာတဖြည်းဖြည်းကြီးထောက်လာနေတယ်လို့ဆိုပါတယ်။အင်းဒီချင်းပါကစ္စတန်နိုင်ငံအတွင်းငြိမ်းချမ်းရေးရှိရေးအတွက်ပုံသဘောတူညီချက်ရနိုင်ရေးပါကစ္စတန်နဲ့ကြိုးစားဆောင်ရွက်နေတဲ့အချိန်မှာပဲအမေရိကန်နိုင်ငံသားဝန်ကြီးကအဲ့ဒီလိုသတိပေးပြောကြားလိုက်တာပါ။အ
ိန္ဒိယရဲ့အတိုက်ခံကွန်ဂရက်ပါတီဥက္ကဋ္ဌဖြစ်ရွေးချယ်ခံခဲ့ရသူရာဟုဂန္ဒီကဝန်ကြီးချုပ်နရန္ဒရာမိုဒီရဲ့ဌာနေပြည်နယ်ဂူဂျာရတ်မှာမကြခင်ကျင်းပမဲ့လွှတ်တော်ရွေးကောက်ပွဲတွေမှာနိုင်ရလိမ့်မယ်လို့ယုံကြည်တဲ့အကြောင်းဒီဇင်ဘာလ23ဗုဒ္ဓဟူးနေ့ကပြောလိုက်ပါတယ်ရှင်။
ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကုစော်ဝင်းလှန်နဲ့မက်ခွန်ညိုတို့ကြီးညာသွားခဲ့တာဖြစ်ပါတယ်အခုဆိုသတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်လာပါပြီခင်ဗျာရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့သတင်းတွေရေးဖို့ကြိုးစားတဲ့ရိုက်တာသတင်းသမား2ဦးဖမ်းဆီးခံခဲ့ရပါတယ်အဲဒီအကြောင်းကိုဆက်ပြီးတော့ပြောပြပါမယ်ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့သတင်းတွေရေးသားဖို့ကြိုးစားတဲ့ရိုက်တာသတင်းဌာနကသတင်းသမားနှစ်ဦးကိုဖမ်းဆီးလိုက်တာဟာမြန်မာနိုင်ငံအတွင်းမှာသတင်းမီဒီယာပေါင်းပိုးပြီးတော့ကြင်မြောင်းလာတာကိုပြတ်တနေတယ်လို့ CPG သတင်းသမားများကကွယ်စောင့်ရှောက်ရေးအဖွဲ့ကပြောဆိုလိုက်ပြီးသူတို့ကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။အာရှလူခွင့်ရေးကော်မရှင်ကလည်းဒီသတင်းသမားနှစ်ဦးကိုဖမ်းဆီးခဲ့တဲ့ဥပဒေအတုံးနှုံးဆိုင်ရာတိတိကျကျတတ်မှတ်တာမျိုးမရှိတဲ့အတွက်ကန့်သတ်ချက်မရှိဘူးလို့ယူဆပြီးတော့တရင်ယူခဲ့ပြီးမှအဖမ်းခံရတာမျိုးကမဖြစ်တင်ဘူးလို့ပြောလိုက်ပါတယ်အပြည့်စုံကိုဒေါခင်မျိုးသက်ကပြောပြပါလိမ့်မယ်ခင်ဗျာ
ဒီဇင်ဘာလ7ရက်နေ့ကအဖမ်းခံခဲ့ရတဲ့ Raiders သတင်းဌာနကမြန်မာသတင်းသမားနှစ်ဦးဟာသူတို့တာဝန်ကိုသူတို့လှုပ်ဆောင်သူတွေဖြစ်ကြောင်းနဲ့သူတို့ကိုအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့နယူးယောက်အခြေစိုက် CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကအမှုဆောင်ဒါရိုက်တာ Joe Simon ကပြောကြားလိုက်ပါတယ်
We're calling for their immediate release. Journalists are playing a vital role right now in reporting on a story of global.
သူတို့နဲ့ကိုချက်ချင်းပြန်လွှတ်ပေးဖို့ကျွန်တော်တောင်းဆိုပါရယ်ဒီသတင်းနောက်တွေဟာကမ္ဘာမှာစိတ်ကိုအရေးပါတဲ့သတင်းကိုလိုက်နေရမှုသူတို့လုံရမဲ့အလုပ်ကိုလုပ်နိုင်ဖို့လိုအပ်ပါတယ်အခုမြန်မာနိုင်ငံမှာသတင်းမီဒီယာပေါင်းကြီးမြောင်းလာနေရကိုတွေ့ရပြီးအခုလိုသူတို့ကိုဖမ်းဆီးလိုက်တဲ့ဟာဒါနမူနာပြသလိုက်တာပဲဖြစ်ပါတယ်သူတို့နှစ်ယောက်ကတရားဥပဒေချိုးဖောက်မှုတစုံတရာကိုကျူးလွန်ခဲ့တာမျိုးလည်းကျွန်တော်မတွေ့ရပါဘူး။ဒါကြောင့်သူတို့လုပ်နေတာဟာသတင်းသမားတွေအလုတ်ကိုတည်ဝင်လုတာလို့ကျွန်တော်ယုံကြည်ကြောင်းပြောပြစီ
။ Rogers သတင်းဌာနကအယ်ဒီတာချုပ်ကလည်းကြေညာချက်တစုံထုတ်ပြန်ခဲ့ပြီးသတင်းတော်ကိုဝါလုံးနဲ့ကိုချော်စိုးဦးတို့ဟာသူတို့သတင်းနဲ့ပတ်သက်ပြီးအဖမ်းခံရမှုအခုလိုသတင်းလွတ်လပ်မှုကိုတိုက်ရိုက်ထိပါတိုက်ခိုက်ခဲ့တာအတွက်တိတ်ကိုစိတ်ဆိုးဒေါသထွက်ရကြောင်းနဲ့သူတို့ကိုအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့အတွက်တောင်းဆိုခဲ့ပါတယ်အခုလိုသူတို့နှစ်ယောက်အဖမ်းခံရတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့သတင်းမီဒီယာအနေထားကအဖိနှိတ်ခံနေရတယ်ဆိုတာကိုသတိပေးရရောက်နေတာမို့တိတ်ဆိတ်ပူတယ်လို့လည်း CPJ ရဲ့အမှုဆောင်ဒါရိုက်တာကပြောပါတယ
် I'm very concerned this is a very alarming escalation of the
ကျွန်တော်သိကိုသိပူရတယ်ဒါဟာမြန်မာနိုင်ငံမှာသတင်းမီဒီယာကိုဆက်ပြီးဖိနှိပ်နေရဲဆိုတာနဲ့ဒါပူပြီးတိုးလာနေရဲဆိုတာကိုသတိပေးနေတာပါသူတို့နှစ်ယောက်ဟာထူးထူးခြားခြားပဲအင်မတန်အကဲဆက်တဲ့မြန်မာနိုင်ငံရဲ့သတင်းတွေကိုလိုက်နေရင်အင်ကာနေညကအဖမ်းခံရတာဖြစ်ပြီးသူတို့နိုင်ငံတော်ရှုဝတ်ချက်ဥပဒေနဲ့အရေးယူထားတဲ့ဆိုတာပဲကျွန်တော
်အသက်31နှစ်ရှိပြီဖြစ်တဲ့ကိုဝါလုံးနဲ့အသက်28နှစ်အရွယ်ကိုကျော်စိုးဦးတို့ကိုစစ်ဖက်ဆိုင်ရာဆက်ရစံများလက်ဝဲတွေ့ရှိမှုနဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေအမှတ်3နဲ့ဖမ်းဆီးခဲ့တာဖြစ်ပြီးပြစ်မှုထင်ရှားရင်ထောင်ဒဏ်14နှစ်အထိကြာခံရနိုင်ွယ်ရှိပါတယ်ဒီဥပဒေဟာ1923ခုနှစ်ကိုလိုနီခေတ်ကပြဋ္ဌာန်းခဲ့တဲ့ဥပဒေတရက်မှုပြောင်းလဲနေတဲ့မြန်မာနိုင်ငံအတွက်ပြင်ဆင်သင့်နေပြီလို့ HRC အာရှလူခွင့်ရေးကော်မရှင်ကရှေ့နေဦးမင်းလွင်ဦးကပြောပါတယ်
အင်္ဂလိပ်ကကပြဌာန်းထားတဲ့ဥပဒေအရပဲတော့ထက်သုံးနေတယ်ဆိုတော့တချို့နေရာတွေမှာကျတော့ခေတ်ကနေမကြိုက်တာတွေရှိတယ်။အဲတော့နေရာဒေသဥပမာတာမြင့်နေမြီကန့်သက်နေမြီဆိုတာတွေပေါ့အဲ့ဒီအသုံးနှုန်းနေရာကတိတိကျကျဖြစ်အောင်ပြန်လေပြင်ဆင်ပြဌာန်းတင်တယ်စစ်စင်းနေမြီဆိုရင်စစ်စင်းနေမြီဆိုတဲ့အကြောင်းတာမြင့်နေမြီဆိုတာမြင့်နေမြီဖြစ်တဲ့အကြောင်းကန့်သက်နေမြီဆိုကန့်သက်နေမြီ ဘယ်လိုနေရာတွေကိုသတ်မှတ်တယ်ဆိုတဲ့အကြောင်းစတာတွေကိုရှင်းရှင်းလင်းလင်းပြအောင်သတ်မှတ်ထားလိုက်တယ်ဆိုလို့ရှိရင်တော့အခုလိုမျိုးကိစ္စကဒီမှာပေါ်နိုင်တော့ဘူးပေါ့အခုအဲ့ဒီလိုမသတ်မှတ်ထားတဲ့အတွက်ပဲသတင်းသမားတွေကသတင်းရယူနိုင်ဖို့အတွက်မိသားရာဒေသခံရဲစခန်းတွေမှာစုံစမ်းမေးမြန်းပြီးတော့သတင်းယူတယ်ဒေသခံလူလူတွေနဲ့တွေ့ပြီးမေးမြန်းတယ်သူတို့ယူဆတဲ့အတွက်အဲ့ဒီလိုသတင်းယူတာဖြစ်ပြင်းယူပြီးတော့မှဖမ်းနေဆိုတော့ကမဖြစ်သင့်တဲ့ကိစ္စဖြစ်တယ်။စော်ကလေးကခွင့်မပြုတဲ့နေရာဒီသားဆိုရင်စော်ခွင့်မပြုဆိုမပြုဘူးရှင်းရှင်းလင်းလင်းပြောတိုင်းဒီလိုဖြစ်လာစမှာပြတော့မရှိဘူး
။သူတို့ကိုဖမ်းဆီးခဲ့တဲ့ဥပဒေမှာအတုံးလုံးဆိုင်ရာတိတိကျကျတတ်မှတ်ထားတာမျိုးမရှိတဲ့အတွက်ကန့်သက်ချက်မရှိဘူးလို့ယူဆပြီးတရင်ယူခဲ့ပြီးမှအဖမ်းခံရတာမျိုးကမဖြစ်သင့်ဘူးလို့လည်းဦးမင်းလင်ဦးကပြောပါတယ်။ဒါကြောင့်တရင်သမားတွေအလုတ်ကိုကောင်းကောင်းလုပ်နိုင်အောင်အစိုးရကအဖြေရှာသင့်ပြီလို့ဆိုပါတယ်။
ဒီရင်တော့ဒီအနေနဲ့ကတော့လွတ်လပ်စွာတည်င်းယူခွင့်ရသင့်တာပေါ့နော်ဒီလိုမျိုးစစ်စင်းနေပြီဖြစ်သတ်မှတ်ထားတဲ့နေရာမဟုတ်ဘူးနောက်ပြီးတော့အထူးတင်းကျပ်ထားတဲ့ဒေတာမဟုတ်ဘူးဆိုလို့ရှိရင်တော့တည်င်းသမားတွေအနေနဲ့သက်ဆိုင်ရာရဲစခန်းအနေနဲ့ဆက်တွေ့ပြီးတော့ကြည့်ကြတဲ့တည်င်းချက်လက်တွေရယူနိုင်မှုအခွင့်အရေးသူတို့မှာရှိပါတယ်ဒီလိုမျိုးယူနိုင်ဖို့လည်းနိုင်ငံတော်သူကနေပြီးတော့တောင်းပေးသင့်တယ်အခုကျွန်တော်တို့ဖြစ်နေတဲ့ကိစ္စအပြင်မှာတည်င်းအမှန်တွေကိုနိုင်ငံတကာကမသိရတဲ့အတွက်ကျွန်တော်တို့မှာအမှန်ကနေအမှားဖြစ်ပုံများများလိမ့်နေလူကအမှန်ဖြစ်အဲ့ဒီလိုမျိုးဖြစ်နေတဲ့ကြုံရ
ဒီသတင်းတောက်နှစ်ဦးအဖမ်းဆီးခံရတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံအခြေစိုက်အမေရိကန်တန်ယုံကသတင်းတောက်တွေအနေနဲ့လွတ်လပ်စွာသတင်းရယူရေးသားနိုင်ဖို့လိုအပ်ကြောင်းနဲ့အခုလိုဖမ်းဆီးမှုနဲ့ပတ်သက်ပြီးရှင်းလင်းထုတ်ပြန်ဖို့သက်ဆိုင်သူတွေအနေနဲ့သတင်းတောက်တွေကိုတွေ့ဆုံခွင့်ပေးဖို့တိုက်တွန်းခဲ့ပါတယ်EU ဥရောပတမကရုံးကလည်းဒီကိစ္စကိုစောင့်ကြည့်နေတာဖြစ်ပြီးမြန်မာအာဏာပိုင်တွေအနေနဲ့သူတို့ရဲ့အခွင့်အရေးတွေအပြည့်အဝအကာအကွယ်ပေးဖို့တောင်းဆိုလိုက်တယ်လို့မီဒီယာလွတ်လပ်ခွင့်ဟာဒီမိုကရေစီစနစ်ရဲ့အခြေခံအုတ်မြစ်ဖြစ်ကြောင်းဗိုလ်တပူးနေမှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်
။ဒေါက်ကင်မျိုးတက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုလိုရခိုင်ပြည်နယ်အတွင်းအခြေအနေတွေနဲ့ပတ်သက်လို့သတင်းယူဖို့စ조사တဲ့ရိုက်တာသတင်းဌာနကမြန်မာသတင်းတောင်နှစ်ဦးကိုအစိုးရကဖမ်းဆီးလိုက်တာဟာသတင်းမီဒီယာလွတ်လပ်ခွင့်ကိုချိုးဖောက်တာဖြစ်ပြီးတော့လက်ခံနိုင်စရာမရှိဘူးလို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကဝေဖန်လိုက်ပါတယ်ပြည်သူများရွေးကောက်တင်မြှောက်ထားတဲ့အရတအစိုးရအနေနဲ့အရင်အစိုးရအဆက်ဆက်ရင်စစ်အစိုးရအဆက်ဆက်လှုပ်ဆောင်ခဲ့တဲ့ပုံစံမျိုးတိုင်းလှုပ်ဆောင်နေတာမျိုးပဲဖြစ်တဲ့လို့ဖန်ဆီးထားတဲ့သတင်းတောက်တွေကိုလည်းချက်ချင်းပြန်လွှတ်ပေးဖို့အဲ့ဒီအဖွဲ့ကတိုက်တွန်းလိုက်ပါတယ်အပြည့်စုံကိုမက်ခင်ဖြူထွေးကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ပြီးခဲ့တဲ့ဩဂတ်လကစလို့ရခိုင်ပြည်နယ်တွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်ခြေနေတွေနဲ့ပတ်သက်ပြီးသတင်းရယူဖို့စ조사တဲ့အတွက်ရိုက်တာသတင်းဌာနကမြန်မာသတင်းတောက်နှစ်ဦးဖန်ဆီးခံရတာဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့နိုင်ငံတကာကလူ့အခွင့်အရေးအခြေအနေတွေကိုစောင့်ကြည့်လေ့လာနေတဲ့ Human Rights Watch အဖွဲ့ကပြောပါတယ်။အင်္ဂါနေ့ကဖမ်းဆီးခံခဲ့ရတဲ့ Writer သတင်းတောင်နှုတ်ဟာအများပြည်သူသိတင်သိထိုက်တဲ့သတင်းချက်လက်တွေရယူဖို့စ조사တာဖြစ်ပြီးဒါဟာသတင်းထောက်တွေအနေနဲ့သူတို့အလုပ်ကိုသူတို့လုပ်တာဖြစ်တယ်လို့ Human Rights Watch အဖွဲ့ကပြောခွင့်ရဂျွန်စစ်တန်ကပြောပါတယ်
။ The government of Myanmar is acting like it did when the military junta was in control, arresting journalists.
မြန်မာစစ်ရဟာအရင်စစ်စုရလက်ထက်ကလုံဆောင်ခဲ့တဲ့အတိုင်းလုပ်နေတာပါ။ဖမ်းဆီးခါရတဲ့သတင်းတောက်နှစ်ဦးကသူတို့အလုပ်သူတို့လုပ်ကြတာပါ။ပြီးခဲ့တဲ့ဩဂတ်စ်လ25ရက်နေ့ကဖြစ်ခဲ့တဲ့အာဆာဖွဲ့ရဲ့ကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းလူမျိုးတပ်ဖွဲ့တွေဘက်ကပြန်လည်တုံ့ပြန်ခဲ့တဲ့အခြေအနေတွေကိုသတင်းရယူဖို့ကြိုးစားကြတာပါ။အခြေအနေတွေသိရဖို့အတွက်အစိုးရရဲရရှိတွေနဲ့သူတို့တွေ့ဆုံမေးမြန်းနေဒီရဲရရှိတွေကသူတို့ကိုချက်လက်တွေပေးတယ်။ဒါကသတင်းတောက်အလုပ်လုပ်တာပါ။တရားမဝင်တာတခုမှမရှိပါဘူး။တကယ်လို့ရဲရရှိတွေကဒီသတင်းတောက်တွေနဲ့တွစ်ဆုံခဲ့တာကပြဿနာရှိတယ်ဆိုရင်လေအစိုးရအနေနဲ့အဲ့ဒီရဲရရှိတွေကိုပြစ်ပေးခြင်းပြုလို့ရပါတယ်။ဒါပေမဲ့လူများစိတ်ဝင်စားတဲ့သတင်းချက်လက်တွေရယူဖို့စ조사တဲ့သတင်းတောက်နှစ်ဦးကိုရေးယူတာကတော့ဘလို့မှလက်ခံနိုင်စရာမရှိပါဘူး
။အခုဖြစ်ရက်ကသတင်းမီဒီယာလွတ်လပ်ခွင့်ကိုချိုးဖောက်တာဖြစ်တယ်လို့အစိုးရကတာဝန်ခံမှုရှိမရှိဆိုတာကိုစောင့်ကြည့်စစ်ဆေးတဲ့သတင်းချက်လက်တွေကိုရယူပိုင်ခွင့်ရှိတဲ့နိုင်ငံသားအခွင့်အရေးကိုပါချိုးဖောက်လိုက်တာဖြစ်တယ်လို့လည်းဂျွန်စစ်တန်ကပြောပါရယ်။ဖန်စီခံထားသူတွေအမြန်ဆုံးပြန်လွှတ်ပေးဖို့လဲမစ္စတာစစ်တန်ကတောင်းဆိုပါတယ
် The government needs to release these two journalists and all others who are prosecuting for exercising their civil and political rights
မြန်မာစစ်အနေနဲ့အခုသတင်းတောက်နှုတ်ကိုရောပြည်သူ့အခွင့်အရေးနဲ့နိုင်ငံရေးအခွင့်အရေးတွေကိုကျင့်သုံးခဲ့တဲ့အတွက်ဖန်စီခံထားသူတွေအားလုံးကိုပါပြန်လွှတ်ပေးတဲ့မှာလဲအစိုးရကိုစောင့်ကြည့်စစ်ဆေးတာဟာရာဇဝတ်မှုမြောက်တယ်ဆိုတာမျိုးအခုအစိုးရကလုပ်နေတာပါဒါကမမှန်ပါဘူးနိုင်ငံတကာလူ့ခွင့်ရေးဥပဒေတွေအရအစိုးရနဲ့ဆိုင်တဲ့သတင်းချက်လက်တွေကိုရယူပိုင်ခွင့်ရှိပါတယ်။အစိုးရအနေနဲ့သတင်းချက်လက်တွေကိုလျှို့ဝှက်ခြင်းနဲ့ဆိုရင်လျှို့ဝှက်ထားလို့ရပါတယ်။ဒါပေမဲ့အဲဒီလျှို့ဝှက်တဲ့ချက်လက်တွေသတင်းတောက်တွေစီပေါက်ကြားထားတဲ့အတွက်တော့သတင်းတောက်တွေကိုအပြစ်ပေးလို့မရပါဘူး။အပြစ်ပေးခြင်းလို့ရှိရင်သတင်းတွေကိုဖောက်ချပေးခဲ့တဲ့အစိုးရအရာရှိတွေကိုအပြစ်ပေးနိုင်ပါတယ်။တရားဥပဒေစိုးမိုးတဲ့နိုင်ငံတိုင်းမှာဒီလိုပဲကျင့်သုံးတာပါ။
ဒါပေမဲ့မြန်မာနိုင်ငံမှာတော့အဲ့ဒါလိုမဟုတ်ပဲအစိုးရကသတင်းတောက်တွေကိုရန်သူလိုဆက်ဆံနေတာဟာမှားယွင်းတယ်လို့လဲဂျွန်စစ်တန်ကပြောပါတယ
် So my message to the government is media is not the enemy of the government or the Burmese people
မြန်မာအစိုးရကိုကျွန်တော်ပြောချင်တာကသတင်းမီဒီယာတွေဟာရန်သူတွေမဟုတ်ပါဘူးအစိုးရအတွက်ပဲဖြစ်ဖြစ်မြန်မာပြည်သူတွေအတွက်ပဲဖြစ်ဖြစ်ပါအစိုးရကိုတာဝန်ခံမှုရှိအောင်လို့သတင်းမီဒီယာတွေကလှုံ့ဆော်ပေးပါတယ်အစိုးရအနေနဲ့ဘာတွေလုပ်နေလဲဆိုတာကိုမြန်မာပြည်သူတွေသိအောင်လို့ရခိုင်မှာဘာတွေဖြစ်ခဲ့တယ်အစိုးရကဘယ်လိုတုံ့ပြန်ခဲ့တယ်ဆိုတာတွေကိုသိအောင်လို့သတင်းမီဒီယာတွေကလှုံ့ဆော်ပေးနေတာပါ
မြန်မာနိုင်ငံအခြေစိုက်ရိုက်တာသတင်းတောက်နှစ်ဦးဖြစ်တဲ့ကိုဝလုံးခေါ်ကိုတက်ဦးမောင်မောင်နဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုအစိုးရရဲ့လှုပ်ဝက်အချက်လက်တွေရယူမှုနဲ့အင်္ဂါနေ့တုန်းကဖမ်းဆီးလိုက်တာပါသူတို့နှစ်ဦးဟာအကြမ်းဖက်ပြစ်ပတ်ကတွေရှိနေတဲ့ရခိုင်ပြည်နယ်မှာတာဝန်ထမ်းဆောင်ခဲ့ကြတဲ့ရဲတပ်ဖွဲ့ဝင်တချို့ကိုချဉ်ကပ်စီရင်ပြီးသတင်းအချက်လက်တွေရယူခဲ့ကြတယ်လို့အရေးကြီးလုံခြုံရေးဆော်ရွက်စရန်ထောက်ထားတွေကိုပြည်ပသတင်းဌာနတွေအတွက်စုဆောင်းခဲ့တာကြောင့်ဖမ်းဆီးခံရတာဖြစ်တဲ့အကြောင်းမြန်မာပြန်ကြားရေးဝန်ကြီးဌာနကပုံထူးနေမှာသတင်းထုတ်ပြန်ထားပါတယ်။အခုလိုသတင်းတောက်နှစ်ဦးကိုဖမ်းဆီးရေးယူတဲ့အပေါ်မှာစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းရန်ကုန်အမေရိကန်တန်ယုံကလည်းသတင်းထုတ်ပြန်ထားပါတယ်။အခုဖမ်းဆီးမှုနဲ့ပတ်သက်လို့မြန်မာဆွေရတာဝန်ရှိသူတွေအနေနဲ့ဖြေရှင်းချက်ပေးဖို့နဲ့ဖမ်းဆီးခံထားရသူတွေကိုသူတို့ရဲ့သက်ဆိုင်ရာမိသားစုတွေနဲ့တွေ့ဆုံခွင့်ပေးဖို့ကိုလည်းအမေရိကန်တန်ယုံကတောင်းဆိုထားပါရဲ့ရှင်
။ဒါကတော့မက်ကင်ဖြူတွေတင်ပြတော်တာဖြစ်ပါတယ်။အခုတော့ကချင်ပြည်နယ်ဘက်ကအခြေအနေကိုကြည့်အောင်ပါ။ကချင်ပြည်နယ်ဖားကံမြို့ငပြောတော်ရက်ခွက်ကရဲစခန်းရဲ့နောက်ဖက်လမ်းမှာဘုရုနေညာကဘုံသုံးလုံးစက်တိုက်ပောက်ကွဲခဲ့ပါတယ်။ကချင်ပြည်နယ်အစိုးရဝင်းကြီးတုံးနဲ့ကချင်ပြည်နယ်ကိုစားပြုအမျိုးသားလွှတ်တော်အမတ်တို့ရောက်ရှိနေခြင်းမှာအခုလိုပောက်ကွဲမှုဖြစ်တဲ့အတွက်ဒုံဒုံရေးရစိုးရိမ်မှုတွေဖြစ်ပေါ်နေပါတယ်အကြောင်းစုံကိုကိုဇော်ဝင်းလိုင်ကအစူးစီးတင်ပြထားပါတယ်နားဆင်ပါခင်ဗျာ
ဖားကံမြို့ငပြောတော့ရက်ကွက်မှာရှိတဲ့မြစ်မော်လဖဲဆိုင်အနီးရဲစခန်းရဲ့အနောက်ဖက်လမ်းမှာည7နာရီလောက်ကဘုံသုံးလုံးစက်တိုက်ပောက်ကွဲမှုဖြစ်သွားခဲ့တာပါကချင်ပြည်နယ်အစိုးရဝင်းကြီးတုံးနဲ့လွှတ်တော်ကိုယ်စားလှယ်တို့ရောက်နေတဲ့အချိန်မှာအခုလိုပောက်ကွဲမှုဖြစ်သွားခဲ့တာကြောင့်ဒုံဒုံရေးအတွက်စိုးရိမ်မကင်းဖြစ်မိကြောင်းကချင်ပြည်နယ်မက်ဆန္ဒနယ်အမှတ်6ကအန်ဒီအမျိုးသားလွှတ်တော်အမှတ်လည်းဖြစ်လွှတ်တော်တရားစာတနဲ့တဘာဝပတ်ဝန်းကျင်ကော်မတီဝင်လည်းဖြစ်တဲ့ဥက္ကမောင်မြင့်ကပြောပါတယ်
။အဲ့လိုရောက်နေတဲ့အချိန်မှာကျွန်တော်လည်းတရားစာတအမျိုးသားလွှတ်တော်ကော်မတီဝင်ဆိုတော့ကျွန်တော်လည်းဥဆောင်မှခေါ်လာတော့ဗောဗျာ။ဘယ်လိုမိုင်းကြီးခွဲပါရီခွဲဆိုတာနောက်ွယ်မှာပါရီရှိတယ်လဲဆိုတော့ကျွန်တော်တို့ပဲချိန်ချောင်းနေတာလားနောက်ွယ်မှာသူတို့အချင်းချင်းဖြစ်လို့လားသူတို့မပါကြောင်းလဲဆိုတာအကြောင်းတစ်ခုခုတော့ဖြစ်လာပြီဆိုတော့ကျွန်တော်သိနေပြီ။ဒါကျွန်တော်တို့အစိုးရကိုလည်းညာစွာထိခိုက်ပါတ
ယ်အခုလိုဖြစ်သွားတဲ့ဘုံပေါက်ကွဲမှုအတွက်အသေးသေးသိရှိနိုင်ဖို့ဖားကန်ရဲစခန်းကတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးကချင်ပြည်နယ်ဖားကန်ဒေသဝန်ကျင်မှာမြန်မာအစိုးရတပ်ဖွဲ့တွေနဲ့ KIA ကချင်လူမျိုးရေးတပ်ဖွဲ့တို့အကြားမကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားလေးရှိတဲ့ဒေသလည်းဖြစ်ပါတယ်အခုဘုံပေါက်ကွဲမှုဖြစ်သွားခဲ့တဲ့ဗုဒ္ဓဟူးနေ့မှာပဲအောင်ပါလီအနီးမှာမြမတပ်မတော်နဲ့ KIA တပ်ဖွဲ့တွေအကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဆိုပါတယ်ဖားကန်ကြောက်စိမ့်မြေကိုတွားရချင်းရွေချင်းနဲ့ပတ်သက်ပြီးတော့လေဥက္ကမောင်မြင့်ကအခုလိုရှင်းပြပါတယ်
။တွားရချင်းရွေချင်းကတော့ဒီမှာဥစ္စာတင်ရဇတ်ဝန်ကြီးရေတို့နောက်ပြီးတော့မှပမာတိုင်းသားဝန်ကြီးကလည်းသူကတင်ရဇတ်ပဲကိုသူတို့ကနင်းပြင်းနဲ့ဖွဲထားပြီးတာပေါ့ဗျာ။သူတို့ကတော့ကချင်ပြည်နယ်တစ်ခုလုံးမှာယူကောက်တင်မြှောက်ထားတဲ့လူဆိုတော့ညွန့်နဲ့အလုံးပါလဲဆိုတော့သူတို့ကိုဖက်ကန်ထဲမှာထည့်ထားခဲ့ပြီးတော့သူကလည်းပမာတိုင်းသားဝန်ကြီးကလည်းဖက်ကန်ပဲလာတော့ပေါ့ဗျာ။နောက်လီစုကလည်းသူ့ငါးမြို့နယ်ထဲမှာတမြို့နယ်ကိုထက်ကောင်ပေးထားတူလဲပါလို့လာတော့ပေါ့ဗျာအဓိကကတော့ကျွန်တော်တို့ဒီမှာကစိုင်းစာတွေပေါ့ဗျာစိုင်းစာတွေဆိုတာကရေကျော်လို့တာတို့ရန်ကုန်အလွန်ကျွံပေါက်ခွဲတာတို့နောက်ပြီးတော့မှဒီရေမစေးကုမ္ပဏီကတိုင်တာလဲရှိရေမစေးပြဿနာတို့နောက်ပြီးတော့မှဒီကျွန်တော်တို့လုတ်ကွက်တီဥစ္စာပေါ့လေအဲတက်တန်းကုန်သွားတာဟိုဆက်တူးနေလားမတူးနေဘူးလားနောက်ရန်တရားတွေကကျွန်တော်တတ်မှတ်ထားရတဲ့ပုံပြီးမှလုံးနေလားမလုံးနေဘူးလားအခုကျွန်တော်ကြားတော့မှရန်တရားတွေကပုံရှုထားကြတာပေါ့လေအဲ့လိုလဲကြားကြတာပေါ့ဟောကျွန်တော်တို့တိုင်းစားတွေကိုလာပြီးတော့မှဥစ္စာပေါ်လာကျွန်တော်တို့အဖွဲ့တွေပူပေါင်းမှလာရောက်ဖြည့်ရှင်းတဲ့တော့ပေါ့ဗျာဌာနဆိုင်ရာတွေအလုံးကိုခေါ်ပြီးတော့မှကျွန်တော်တို့ကတခါချက်ချင်းကျွန်တော်တို့ကဥစ္စာလုပ်သွားတာကိုချက်ချင်းဥမာရေကျော်ဆိုရေကျော်ပဲလို့လဲသဘောတူရဲ့ဘယ်လိုရှိလဲအောက်ခြေကဘယ်လိုရှိလဲအကုန်လုံးကျွန်တော်တို့ကဟောပြုလုပ်သွားကြတာပေါ့ဗျာ
ဖားကန်ဒေတာတခုလုံးရဲ့လုံချုံရေးအပါဝင်အုတ်ချုပ်ရေးပိုင်းအထိစစ်တပ်ကပါဝင်ပြီးတင်းကျပ်စွာချုပ်ခိုင်တာလို့ဆိုပါတယ
်ဒီမှာလဲဟိုစားတက်ကအများကြီးလွှမ်းမိုးမှုလည်းရှိတယ်နေရာတကာမှာတက်ကနေပြီးတော့မှတက်ရဲ့ကျွန်တော်တို့ကဘယ်လိုဖော်မလဲဆိုတော့ချင်းပြင်းနေမှာစစ်ပွဲဖြစ်နေတဲ့အတွက်မငြိမ်းချမ်းတဲ့အတွက်ကျွန်တော်တို့ဘယ်လိုဖြစ်နေလဲဆိုတော့စစ်စွာလက်အောက်မှာပဲနေရတယ်လို့ဖြစ်တယ်ဖြစ်တဲ့အတွက်ကျွန်တော်ကတော်တော်လေးကိုခံစားနေရတယ်အခုကျွန်တော်တို့ကဒီမှာလဲကျွန်တော်တို့ကလုပ်ငန်းကြီးတွေအတွက်ဟုတ်စားလုံနေတဲ့ဟာတို့ကျွန်တော်လာရောက်စစ်ဆေးတယ်အဲ့ဒါဒီဟုပဲဒ ဒီတိုက်ရဲ့ပါဝင်မှုတွေအသိပြီးတော့မှဖက်ကမှနေရတကမှသူတို့ကမြို့အုပ်ချုပ်ရေးမှကိုတက်မှတ်မှုကိုယ်တိုင်ကပါဝင်နေတယ်ဆိုတော့ကျွန်တော်အနေနဲ့တော်တော်လေးခံစားနေရတယ်ဂိတ်တရားလဲမိကြီးနာကနေဖက်ကောင်လာမယ်ဆိုတော့၅ခု၆ခုလောက်ကိုရှိနေတယ်အဲ့တော့ခက်ခဲတွေကအများများနေတယ်ကျွန်တော်ဒါတွေဖြေလျှော့အောင်လို့ကျွန်တော်ကညီနိုင်နိုင်နဲ့ဒီမှာလာပြီးတော့မှကျွန်တော်တိုင်ရင်သားဝန်ကြီးတွေဖြစ်တဲ့ဦးတိကောဦးခမောင်မြင့်နောက်ပြီးတော့မှလီစုတိုင်ရင်သားအတ္တီယောဟာဦးအတ္တီယောဟာပေါ့လေနောက်ပြီးတော့မှဒီတန်ဆန်းနဲ့ပတ်သက်ပြီးတော့မှတကယ့်ကိုကျွန်တော်တို့ပြည်နယ်ရဲ့ဝန်ကြီးဦး H လာအောင်လည်းရောက်နေပါတယ
်ဒီကနေ့ကြာသာပတိနေ့မှာတော့ဖက်ကမှာရှိတဲ့တိုင်ရင်သားကောင်းဆောင်တွေမြို့မိမြို့ဖတွေနဲ့တွေ့ဆုံပြီးအခုရောက်နေတဲ့အစိုးရကိုယ်စားလှယ်အဖွဲ့ဟာငင်းချမ်းရေးဆွေးနွေးပွဲပြုလုပ်သွားဖို့ရှိတယ်လို့ဆိုပါတယ
်ကျွန်တော်ငင်းချမ်းရေးအတွက်ကိုကျွန်တော်နောက်ပါကြရင်လည်းကျွန်တော်ပချင်းကောင်းဆောင်နေကျွန်တော်ရှမ်းပြည်ကောင်းဆောင်နေဒီခိုင်တို့ပါတို့အကုန်လုံးနဲ့ပူးပေါင်းပြီးမှကျွန်တော်တို့ကဆွေးနွေးပါမယ်ကျွန်တော်တို့ဒီနယ်မှာငင်းငယ်ရအောင်ကျွန်တော်အားကြီးရတော့မယ်တဘောဖြစ်နေပြီအဲ့တော့ကျွန်တော်စုပေါင်းပြီးမှငင်းငယ်ဆန္ဒပြပွဲကြီးတော့ကျွန်တော်လုပ်ဖို့ကြံစီထားပါတယ်ဆရာကြီ
းဖက်ကန်ဒေတာမှာရေမစေးကြောက်ကောက်သူတွေနဲ့ကြောက်စင်းတွင်းပန်ရှင်ကုမ္ပဏီတွေအကြားမကြာခဏထိတ်တက်ရင်ဆိုင်မှုတွေဖြစ်ပွားလေရှိတာမှာဖြစ်ခတ်တက်ပြတ်မှုတွေလည်းအကျဉ်းချင်းဖြစ်ဖူးခဲ့တဲ့အတွက်အသက်ဆုံးရှုံးမှုတွေလည်းမကြာခဏဖြစ်လေရှိတယ်လို့ဆိုပါတယ်။ကြောက်စိန်တူရကထွက်လာတဲ့မြေရိုင်းတောင်ကုန်းနေပေါ်မှာကြောက်တွေလိုက်ကောက်ကြတာကြောင့်တောင်နေမကြာခဏပြိုပြီးရေမစေးကြောက်ကောက်သူတွေမြေပိပြီးသေဆုံးမှုတွေလည်းမကြာခဏဖြစ်ပေါ်လေရှိပါတယ်ခင်ဗျာ
။ကုဇော်ဝင်းလိုင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတော့ဆောင်းရစီခရစ်စမတ်ကာလ VOA ဝိုင်းတော်သားတွေရဲ့တီးတချင်းလက်ဆောင်ကိုတင်ဆက်ပေးပါမယ်။ပိုးဒါလီတိတ်နံတီစုထားတဲ့ရစ်စစ်တဲ့ဆောင်းဆိုတဲ့တီးကိုနားဆင်ကြပါခင်ဗျာ။ကန်တန်ရဲ့ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်ခင်ဗျာ VOE ကိုတီးသဖြင့်တောင်းခြင်းနဲ့ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက barmis@voanews.com ကိုဆက်သွယ်နိုင်ကြပါခင်ဗျာ
VOE မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။တော်ရရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့ကြာသာပတင်းနေ့နံနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40လို့ပြင်လိုင်းဒိုမီတာ50 kilohertz 5999နဲ့လိုင်းလံမီတာ190 kHz 1505တို့ကပါတူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယနိုင်ဝဲအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်အင်္ဂလိပ်စာသင်ခန်းစာမြန်မာရေးရာတုံးသက်ချက်စတဲ့အပတ်စဉ်ကဏ္ဍတွေနဲ့အတူ
လက်တော်ပြပခအတွင်းမှာပုတ်ခတ်ပြောဆိုတာတွေတူနဲ့တူပုတ်ခတ်ပြောဆိုတာတွေလူဖွဲ့စည်းတစ်ခုနဲ့တစ်ခုပုတ်ခတ်ပြောဆိုတာတွေဒီလူသွေးဆုံးမှု
ဒါကတော့သူယုံကြည်ရာပါစင်ကနာကိုတင်ဆက်တဲ့ခါမှာအပြည့်စုံကြားကြရပါမယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအပေါ်မပြတ်ဥကြော်စားသားနဲ့အတူတင်ပြပေးပါမယ်ခင်ဗျာ
။မြန်မာနိုင်ငံဘော်သမ္မတထရမ့်ဒဏ်ခတ်ရေးယူစင်းတဲ့ဆိုတဲ့ခေါင်းစဉ်နဲ့တွမ်ရိုဂန်ဝါရှင်တန်အက်ဇမ်နာမှာရေးသားထားတာကိုမူရင်းအပေါ်မူရင်းအသုံးနှုန်းတိုင်းတင်ပြလိုပါတယ်။ Writers သတင်းထောက်နှစ်ယောက်ကိုနိုင်ငံတော်လုံခြုံရေးဥပဒေအရအင်္ဂါနေ့ကဖမ်းဆီးပြီးရိုဟင်ဂျာတွေပေါ် genocide ခေါ်လူမျိုးတုံးစစ်ပြတ်မှုနဲ့ဆက်တဲ့အထောက်အထားတွေလက်ဝဲထားစီရဲ့အတွက်ဆူပြီးတော့ဆွဲဆိုထားပါတယ်။မြန်မာစစ်တပ်နဲ့အစိုးရကရိုဟင်ဂျာတွေရဲ့လူခွင့်ရေးအခြေအနေကိုအလေးထားပါတယ်ပြောနေပေမဲ့သစ်ထွက်တန်ရုံမှုကိုရဆိုင်လို့တဲ့ဆန္ဒမပြတတ်ကြပါဘူး။အခုခါမှာတော့ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာမီဒီယာတွေစီကိုထွက်ပေါက်အဖြစ်ဆောင်ရွက်မဲ့သတင်းသမားတွေကိုနှိပ်ကွပ်နေပါပြီ။ဒါကိုတုံ့ပြန်တဲ့အနေနဲ့သမ္မတထရမ့်ကမြန်မာအရာရှိတွေပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့လွှတ်တော်ကိုတောင်းဆိုတင်ပြသင့်ပါတယ်။မြန်မာလူရက်တွေမှားတယ်ဆိုတဲ့အကြောင်းစီးစီးစားစားပြတ်လာတဲ့အနေနဲ့ဒေါအောင်ဆန်းစုကြည်ကိုပါပြစ်မှတ်ထားဒဏ်ခတ်သင့်ပါတယ်။ဥရောပမဟာမိတ်တွေနဲ့လက်တွဲပြီးမြန်မာနိုင်ငံကိုစပိတ်မှောက်တဲ့အပြင်အိန္ဒိယ၊ဂျပန်၊စင်ကာပူ၊ထိုင်းစတဲ့နိုင်ငံတွေကိုလည်းမြန်မာပြည်ကုန်တွေကိုကန့်သက်ဖို့အတွက်တိုက်တွန်းညှိနှိုင်းသင့်ပါတယ်။ဒီလိုဒဏ်ခတ်အရေးယူမဲ့ကိစ္စဟာအမေရိကန်နိုင်ငံဖို့ကိုကျင်းသိခါအရလူအချက်ဖြစ်နေုံသာမကမြန်မာကတုံ့ပြန်တဲ့ဆိုရင်လည်းအမေရိကန်အကျိုးစီးပွားဟာထိခိုက်နစ်နာဟန်ရာအကြောင်းမရှိပါဘူးမြန်မာနဲ့အမေရိကန်ဟာထိတွေ့ဆက်ဆံမှုကလည်းဒီလောက်များပြားလာတာမဟုတ်ပါဘူးဒီချိန်မှာနိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာမြန်မာအစိုးရကိုယဉ်ကျေးသိမှုရဲ့နည်းနဲ့သဘောထားပြန်လည်အောင်ကြိုးစားခဲ့ပေမဲ့ပြန်လည်သင့်မြန်ရေးဖြစ်လာဟန်ရာအကြောင်းမရှိပါဘူးဒီချိန်ထဲမှာပဲသမ္မတ Trump ဒီ Muslim တွေရဲ့အကျိုးစီးပွားကိုဂရုမစိုက်ဘူးပြစ်ပယ်ထားတယ်လို့ပြောနေတာဟာအတိအကျကြီးမှန်ကန်မှုမရှိလှပေမဲ့ Muslim တွေရဲ့အကျိုးကိုဂရုစိုက်ပါတယ်ဆိုတာဒီချိန်မှာပြသနိုင်မဲ့အခွင့်အောင်းတရားဖြစ်တယ်လို့လည်းရေးသားထားပါလေခင်ဗျာ
ရိုဟင်ညာရေးကအာဆီယံဖွဲ့ကြီးရဲ့ဂုဏ်သိက္ခာကိုစမ်းတက်ခံနေရပြီဆိုတဲ့ခေါင်းစဉ်နဲ့ The Strait တိုင်းမှာရေးသားထားတဲ့အတွေ့အမြင်အပေါ်ကိုတင်ပြပေးကြပါမယ်မြန်မာအစိုးရအနေနဲ့ရိုဟင်ညာတွေအတွက်လုံလောက်တဲ့တာဝန်ယူပြင်ဆင်မှုတွေလုပ်ထားပါမလားဆိုတဲ့မျှော်လင့်ချက်ကတဖြည်းဖြည်းမှေ့မှိန်နေပြီလို့အစချီရေးသားထားပါတယ်။အကူအညီမဲ့နေတဲ့လူပေါင်းတသန်းကျော်ဟာအစိုးရကိုယ်တိုင်စီစဉ်တဲ့အကြမ်းဖက်မှုတွေကြောင့်နေဆက်ကိုဖျက်ချောပြီးတော့တမ်းပြည်ရဲ့ပြင်ပမှာခိုးလုံနေကြပါတယ်။လက်အတန်းကြားဆွေးနွေးကြပြီးတဲ့နောက်ဒုက္ခသည်6သိန်းလက်ခံထားရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံကြားသဘောတူညီချက်တရက်ကိုနေပြည်တော်မှာလက်မှတ်ရေးထိုးနှံခဲ့ပါတယ်။သဘောတူညီချက်ပါအချက်တွေကအကြမ်းပြင်းလောက်သာဖြစ်ပြီးဒုက္ခတဲ့အများပြားကိုပြန်လက်ခံလာခွင့်ပြုတာမျိုးထဲ1992ခုနှစ်ကသဘောတူညီခဲ့တဲ့ပုံစံမျိုးဒုက္ခတွေကိုနိုင်ငံမှာအမြဲနေထိုင်ခွင့်လက်မှတ်ထုတ်ပေးမယ်ဆိုတာမျိုးသာဖြစ်ပါတယ်။လူသားချင်းစာနာမှုဆိုင်ရာအရေးခင်းဖြစ်တဲ့ရိုဟင်ညာပြဿနာဟာကမ္ဘာရဲ့အာရုံစိုက်မှုခံကြရတယ်လို့အာဆီယံအဖွဲ့ကြီးအတွက်လည်းစိတ်ပူပင်စရာဖြစ်လာခဲ့ပါတယ်။အာဆီယံဟာ1998ခုနှစ်မှာမြန်မာနိုင်ငံကိုအဖွဲ့ဝင်နိုင်ငံအဖြစ်သတ်မှတ်ခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆောင်ရွက်တဲ့နေရာမှာမြန်မာဘက်ကခေါင်းမာနေတယ်လို့အာဆီယံဘက်ကလည်းဖိဖိစီစီလှုံ့ဆော်နိုင်ခြင်းမရှိတာကြောင့်တခြားပြင်ပဩဇာရှိတဲ့နိုင်ငံတွေပါဝင်ပတ်သက်လာအောင်တကားဖွင့်ပေးလိုက်တယ်လို့မျိုးဖြစ်ခဲ့ရတယ်လို့ရေးသားထားပါတယ်။အာဆီယံမှာအကန့်အသတ်တွေရှိနေပါတယ်။အဖွဲ့ဝင်10နိုင်ငံမှာမတူညီတဲ့စီးပွားရေးနိုင်ငံရေးအခြေအနေတွေရှိနေကြပြီးတော့အရေးကြီးတဲ့အမျိုးသားရေးကိစ္စလိုကိစ္စမျိုးမှာနိုင်ငံအားလုံးရဲ့ဘုံသဘောတူညီမှုရဖို့ဆိုတာမလွယ်လှပါဘူးစသဖြင့်ရည်တာထားပါတယ
်တို့ရရှင်များရှင်2018ခုနှစ်ကုန်ဆုံးတာနေ့မှာပဲမြန်မာသတင်းသမားနေ့ရောက်အဖမ်းခံရတဲ့သတင်းနဲ့ကြုံရပါတယ် ကုံဆုံးတော့မယ့်2019ခုနှစ်ထဲမြန်မာနိုင်ငံရဲ့သတင်းမီဒီယာလောကမှာအထက်အကျနဲ့စိန်ခေါ်မှုတွေပါဝင်ကြုံခဲ့ရပါတယ်။တိုင်းပြည်တစ်ခုမှာအရေးကြီးတဲ့မန်နိုင်တစ်ခုအဖြစ်နိုင်ငံတကာကလက်ခံထားတဲ့သတင်းမီဒီယာတွေမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်လာဖို့ဘယ်လိုလိုအပ်ချက်တွေရှိနေပါလဲ။ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-3855လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာပြန်ပါရစေ
။တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးလို့ရင် VOE ကိုအချိန်မီဆက်တွေ့ပါလို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာအခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာရပါမယ်မနေ့ခင်းတိုင်းနားဆင်နေကြ American Indian 3အင်္ဂလိပ်စာသင်ခန်းစာကိုဒေါ်လာလတန်းကအစီအစဉ်တင်ဆက်ပေးမှာပ
ါဒီကနေ့နဲ့ကြင်ပြမယ် Idiom အသုံးက
All bets are off
ဖြစ်ပါတယ်ဆာလုံးပေါင်းကELL Olga Along BETS Betska Longji dui ERER ga phit da OFF off ga pyet pye twa da phyet pye lite da so lo sakai thung ye dai yai dibe ga Longji Along go phyet thing lite da bo di thong sin tet la da ga lo long ga sa ya ga phit ba de bo lu mwe be phit phit min bwe be phit phit ba bwe ma so Longji go တိုင်ကလက်ခံရမှာအကြောင်းတစ်ခုခုကြောင့်ပွဲပြက်သွားလို့ပွဲပြက်သွားလို့ဒီပွဲတွေမှာတော့လောင်းကြီးတွေကိုပြန်မလျော်နိုင်တော့ဘူးဆိုရင် all bets are off ဆိုပြီးတော့တိုက်ရိုက်အဓိပ္ပာယ်ကိုအသုံးပြုတာဖြစ်ပါတယ်။ idiom အဓိပ္ပာယ်ကတော့သဘောတူထားတဲ့အချက်တွေနားလည်မှုရယူထားတာတွေအလုံးပြက်ပြဲတဲ့သဘောထင်ကြီးတွေလွဲကုန်တဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကို
You lied to me about your financial situation. So all bets are off between you and me.
Kimya ga kimya ngwi ji chi ni chang chin naw gu lin ge de. Da chang kimya ni chin naw ja yin ga yu tha de na le mu myo dwi ma shi daw bu bya lo de be ya ba de. U ma gu naw ta khaw na sin chi ja ya aw.
You lied to me about your financial situation, so all bets are off between you and me.
ရင်ကယူထားတဲ့နားလည်မှုတွေပြတ်သွားပြီးအကျုံးဝင်တော့ဘူး။ထင်ကြီးတွေတလွဲဖြစ်ကုန်ပြီဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
All bets are off.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
။ဒေါ်လာလတန်စီစဉ်တစ်ချက်တဲ့ American Indian 3 English စာသင်ခန်းစာကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုတော့ဦးကျော်စန္တာရဲ့မြမရေးတုံးသက်ချက်အပတ်စဉ်ကဏ္ဍကိုတင်ဆက်ပေးပါမယ်။ရိုဟင်ဂျာပြည်ထနာသည်မွတ်စလင်ဗုဒ္ဓဘာသာဝင်တို့ကြားမှာဖြစ်ပွားတဲ့ပဋိပက္ခမဟုတ်ဘူးလို့မြမအရေးကိုနှစ်ပေါင်းများစွာစောင့်ကြည့်လေ့လာရေးသားခဲ့သူသတင်းစာဆရာကြီးဘတ်တလစ်နာကပြောကြားလိုက်ပါတယ်။ scroll.in online media မှာမကြခင်ကပြုလုပ်ခဲ့တဲ့အင်တာဗျူးတစ်ခုမှာပဒိလိတနာကအခုလိုပြောကြားလိုက်တာပါဥကျော်စန်းသားကအသေးစိတ်ပြန်ဆိုပြီးတော့ကိုညံဝဲအောင်နဲ့အတူတင်ဆက်ထားပါတယ်ပထမပိုင်းကိုနားဆင်ကြပါခင်ဗျာ
။ပဒိလိတနာခင်ဗျာမြန်မာနိုင်ငံကိုနှစ်ပေါင်းများစွာစောင့်ကြည့်သုံးသပ်လာသူတယောက်အနေနဲ့အခုရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့ပြဿနာကိုဘယ်လိုမြင်ပါလဲခင်ဗျာ
။ဒီပြဿနာဟာအသင့်မဟုတ်ပါဘူးအဓိကအဖြစ်ပြဿနာနှစ်ရပ်ရှိပါတယ်ပထမတစ်ခုကမတရားခိုးဝင်ပြောင်းရွှေ့နေထိုင်မှုIllegal immigration ကိစ္စပါဒါဟာတကယ်ပဲဖြစ်ဖြစ်ထင်မြင်ယူဆချက်ပဲဖြစ်ဖြစ်ပြဿနာတော့ပြဿနာပါပဲဒုတိယတစ်ခုကတော့ Islamic စေသွေးကြွဝါဒဒုတိယတစ်ခုကတော့ Islamic စေသွေးကြွဝါဒပါဩဂုတ်လ25ရက်နေ့တုန်းကသူတို့ကိုသူတို့အာစာလို့ခေါ်တဲ့အဖွဲ့ဟာရခိုင်ပြည်နယ်မှာရဲစခန်းတွေကိုဝင်တိုက်ခဲ့ပါတယ်ဒါဟာမြန်မာလူညုံရေးတပ်ဖွဲ့တွေဒုနဲ့ဒဲနဲ့လက်တုပ်ပြန်လာအောင်စွပ်ပေးခဲ့တာပါအဲ့ဒီအချိန်ကစပြီးဘင်္ဂလားဒေ့ရှ်ပြည်ထွက်ပြေးခဲ့ကြသူပေါင်း6သိန်းကျော်ရှိခဲ့ပါပြီဒီကိစ္စမှာစာနာမှုဆန်ရပြဿနာလို့ခေါ်တဲ့လူမှုဒုက္ခတွေဟာတိတ်အရေးကြီးတယ်ဆိုတာမှန်ပါတယ်ဒီလူတွေဟာမြန်မာစစ်တပ်ရဲ့ပြင်းထန်တဲ့ရက်စက်ကြမ်းကြုတ်မှုတွေကိုခံခဲ့ကြပါတယ်ဒါကြီးပဲတော့မဟုတ်ပါဘူးအာဆာရဲ့ပြောခွင့်ရတယောက်ကဒီလိုတုံ့ပြန်မှုမျိုးဖြစ်လာအောင် စွန့်ပေးဖို့ရည်ရွယ်ချက်နဲ့သူတို့ကစတိုက်ခဲ့တာလို့အင်တာဗျူးတစ်ခုမှာအတိအကျပြောထားပါတယ်။ဆိုတော့ဒီတိုက်ခိုက်မှုကနေသူတို့ဘာများရတယ်လဲ။နံပါတ်၁ကနိုင်ငံတကာရဲ့အာရုံစူးစိုက်မှုကိုရတယ်။နံပါတ်၂ကအာရှအနောက်ပိုင်းအဓိကအဖြစ်ဆော်ဒီအာရေဗျားနဲ့အာရဗ်စော်ဘွားများပြည်ထောင်စုတို့စီကနေငွေကြေးအထောက်ပံ့တွေပို့ရလာတယ်။နံပါတ်၃ကတော့ခံပြင်းဒေါသထွက်နေတဲ့လူငယ်လူသစ်တွေအများကြီးဝင်ရောက်လာနိုင်တယ်။သူတို့လိုချင်တာတက်ပို့ရနိုင်ပါတယ်။စစ်တပ်ကဒီလောက်ထိပြင်းပြင်းထန်ထန်တုတ်ပြန်လာမယ်လို့သူတို့တွက်ချင်မှတွက်ခဲ့ပါလိမ့်မယ်။ဒါပေမဲ့အခုပြောတဲ့၃ခုကိုလည်းသူတို့ရရှိသွားတယ်လို့ပြောချင်ပါတယ်။တကယ်တမ်းဒုက္ခရောက်နေတာကရခိုင်ပြည်နယ်အနောက်မြောက်ပိုင်းကတာမန်ဆင်းရဲသားမွတ်စလင်လယ်သမားတွေပဲဖြစ်ပါတယ်။သူတို့ဟာဒီပြဿနာကြီးမှာထိုးကျွေးခံရတဲ့နေရုပ်တွေလို့ဖြစ်ကြရပါတယ
်။ဒါပေမဲ့ဗတ်တဲ့မြန်မာနိုင်ငံထဲမှာရိုဟင်ဂျာတွေကနှစ်ပေါင်းများစွာအကွက်ကြကြဖိနှိပ်ချုပ်ချယ်ခံနေရတယ်ဆိုတာဖြစ်နိုင်တဲ့အထောက်အထားတွေအလုံးအလောက်တွေ့နေရပါတယ်။မြန်မာနိုင်ငံဟာရိုဟင်ဂျာဆိုတာကိုလူမျိုးစုအတိုင်းဝန်းတစ်ခုလို့တော့အသိမှမပြုတ်ပါဘူး။ဒါဟာတိုင်းပြည်တွင်းမှာကာလရှည်ကြာနေလာတဲ့လူအစိုက်ဝန်းတစ်ခုရဲ့ရပိုင်ခွင့်ကိုတမင်းထိခိုက်နေနိုင်အောင်အထောက်ရမရောက်ဘူးလား
။ဟုတ်လေဟုတ်ပါတယ်။မဟုတ်လေမဟုတ်ဘူးလို့ပဲပြောရမှာပါ။အဲ့ဒီဒေသမှာနှစ်ပေါင်းများစွာနေလာခဲ့တဲ့မွတ်စလင်တွေရှိပါတယ်။ဒါအသေးကြပါတယ်။အဲ့ဒီနေရာဟာအိန္ဒိယတိုက်ငယ်ရဲ့အစိုးအရှိတောင်အာရှရဲ့အစဖြစ်ပါတယ်။အဲ့ဒီမှာနတ်မြစ်ဟာအခုဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံရဲ့နေကြာဖြစ်ပါတယ်။ဒီမြစ်ရဲ့တစ်ဖက်တစ်ချက်မှာဗုဒ္ဓဘာသာနဲ့မွတ်စလင်တွေရာစုနှစ်နဲ့ချီပြီးနေလာခဲ့တာပါအခုရခိုင်ပြည်နယ်ရဲ့အနောက်မြောက်တောင်မှာအကြာကြီးနေလာတဲ့မွတ်စလင်တွေလည်းရှိပါတယ်ဒါမေးခွန်းထုတ်စရာမဟုတ်ပါဘူးဗြိတိရှားခေတ်တုန်းကနတ်မြစ်တစ်ဖက်ကမွတ်စလင်အလို့သမားအများအပြားကိုဒီဘက်ကန်းကိုခေါ်ယူခဲ့တာပါဒါပေမဲ့သူတို့ကိုရိုဟင်ဂျာလို့မခေါ်ကြပါဘူးစစ်တကောင်သားလို့သာခေါ်တာပါ1996တုန်းက Francis Bushana Hamilton ကမှတ်တမ်းတစ်ခုမှာဒီစကားကိုသုံးခဲ့ပါတယ်ဒါပေမဲ့မှတ်တမ်းကလည်းအဲ့ဒီတခုပဲရှိပါတယ်။ဘူရှာနန်းကိုအရှေ့အိန္ဒိယကုမ္ပဏီကဆေးလွတ်ခဲ့တာပါ။ဒါပေမဲ့သူဟာရခိုင်ပြည်နယ်ကိုမရောက်ခဲ့ပါဘူး။အခုမန္တလေးနားမှာတရှိတဲ့အင်းဝနဲ့အမရပူရကိုသာရောက်ခဲ့တာပါ။အဲ့ဒီမှာသူအာရကန်ကလူတွေကိုတွေ့ခဲ့ပါတယ်။အာရကန်ဆိုတာဟိုတုန်းကရခိုင်ကိုခေါ်တာပါ။သူတို့ကသူတို့ကိုသူတို့ရိုဟင်ဂျာတွေလို့ခေါ်ကြတယ်။အဲ့ဒီနောက်ပိုင်းမှာဒီအသုံးနှုန်းကိုနှစ်ပေါင်း150လောက်အတွင်းမှာတခါမှညှိုးဆို့ပြောကြတာမရှိတော့ပါဘူးဒီနာမည်ကိုဘသူပဲတုံတုံမမှားပါဘူးဒါပေမဲ့ရခိုင်ပြည်နယ်အနောက်မြောက်ဒေသကစစ်တကောင်ဒေသီယစကားချစ်တကောင်နီယန်ဒိုင်ယလက်ပြောသူတွေအတွက်တီးခြားသတ်မှတ်ချက်ဖြစ်တယ်ဆိုတာကတော့နောက်မှလှုပ်လာတဲ့အယူအဆ new concept တာဖြစ်ပါတယ်ရခိုင်ပြည်နယ်မှာရှိနေတဲ့မွတ်စလင်အားလုံးကတော့သူတို့ကိုသူတို့ရိုဟင်ဂျာလို့မခံယူကြဘူးဆိုတာခမည်းမှတ်ထားသင့်ပါတယ်အဲ့ဒီနာမည်ကိုမခံယူကြတဲ့လူတွေဟာကာလာကြာရှည်အဲ့ဒီမှာအထင်အရှားနေထိုင်လာခဲ့ကြသူတွေပါအစွန်းရောက်အုပ်စုတွေကနိုင်ငံရေးအမျက်ထုတ်ဖို့အတွက်ဒီနာမည်ကိုအသုံးချလာကြပါတယ်ဒါကြောင့်ဒီရိုဟင်ဂျာဆိုတဲ့နာမည်ကိုလူအများအပြားခံယူလာကြတယ်ဆိုတာမကြာသေးခင်ကသာဖြစ်တယ်လို့မြင်ရပါတယ
်ဟုတ်ကဲ့အဲ့ဒီမကြာသေးခင်ကဆိုတာဘလောက်အကြာကလည်းပြောပြပါအောင်ဆရာ
သူတို့တွေကတချို့ဆိုရင်ဒီနာမည်ကိုခံယူလာတာဟာလွန်ခဲ့တဲ့နှစ်နှစ်ကျော်လောက်ကမှပါတကယ်တမ်းဒီနာမည်လူသိများလာတာက1990ပြည့်လွန်နောက်ပိုင်းမှာဖြစ်ပါတယ
်။ဒါပေမဲ့1950ပြည့်လွန်တုန်းကမြန်မာအစိုးရဟာရိုဟင်ဂျာဆိုတဲ့နာမည်ကိုသုံးခဲ့တယ်မဟုတ်ဘူးလား
။ဟုတ်ပါတယ်။သူတို့သုံးခဲ့ပါတယ်။ဒါပေမဲ့အဲ့ဒီတုန်းကဒါဝလူတိုင်းကြိုက်နှစ်တက်ခဲ့ကြတာမဟုတ်ဘူးဆိုတာပြန်သတိရသင့်ပါတယ်။1948မြန်မာနိုင်ငံလွတ်လပ်ရေးရပြီးရခိုင်အနောက်မြောက်တောင်မှာမွတ်စလင်ပုံကံမှုတရဖြစ်ခဲ့ပါတယ်။ဒါပေမဲ့လေအဲ့ဒီချိန်တုန်းကတော့အဲ့ဒီသဘုံတွေကသူတို့ကိုသူတို့ရိုဟင်ဂျာလို့မခေါ်ကြပါဘူး။မူဂျာဟစ်တိုက်ပွဲဝင်သူများလို့သာခေါ်ကြပါတယ်။သူတို့ကအရှေ့ပါကစ္စတန်ထဲပါကျင်ကြတာပါ။ဒီပုံကံမှုဟာမှီးမိန်သွားတယ်လို့ပဲဆိုပါတော့။အဲ့ဒီနောက်ပိုင်းမှာ1950ပြည့်လွန်ကြတော့အဲ့ဒီတဲကတချို့ဟာရိုဟင်ဂျာဆိုပြီးလှုပ်လာကြပါတယ်။ဒီခါမှာအခွဲထွက်ရေးဆိုတာပါလာပြီလို့ယူဆရပါတယ်။ရိုဟင်ဂျာဘက်လိုက်ပြီးရေးသားချက်တွေကိုကြည့်ရင်1950ပြည့်လွန်အစိုးရအဖွဲ့တွေမှာရိုဟင်ဂျာဝင်ကြီးတွေအများအပြားပါဝင်ခဲ့တယ်လို့သူတို့ကဆိုပါတယ်အဲ့ဒါမမှန်ပါဘူးတကယ်တော့အဲ့ဒီဒေသကဝင်ကြီးဆိုလို့ဆူလ်တန်မာမုတ်တယောက်ပဲရှိခဲ့တာပါသူဟာမွတ်စလင်ပါဒါပေမဲ့သူကသူ့ကိုယ်သူရိုဟင်ဂျာလို့မခေါ်ပါဘူးရခိုင်မွတ်စလင်အာရကန်နစ်မွတ်စလင်လို့ပဲခေါ်ခဲ့တာပါအဲ့ဒီတော့ဝင်ကြီးချုပ်ဦးနှုကလည်းမွတ်စလင်တို့ရဲ့ထောက်ခံမဲကိုလိုအပ်နေတာပါဒါဟာဝန်ကြီးချုပ်အနေနဲ့အဲ့ဒီအတုံးနှုံးရိုဟင်ဂျာကို အစောတလင်းသုံးပြခဲ့တဲ့အကြောင်းရင်းတစ်ခုပါပဲ
1950ပြည်လွန်ကအချိန်နေဘယ်လိုပဲရှိခဲ့ရှိရပေါ့ကွာအခုရခိုင်မှာရှိနေတဲ့မွတ်စလင်အများစုကသူတို့ကိုသူတို့ရိုဟင်ဂျာလို့ပြောနေကြတာပဲနောက်ပြီးနှိပ်ကွပ်ခံရတယ်လေဒါကိုခင်ဗျားဘယ်လိုပြောမလဲ
ပထမဆုံးအနေနဲ့ခင်ဗျားတို့သိထားရမှာကမြန်မာပြည်မှာမွတ်စလင်တွေအများကြီးရှိတယ်ဆိုတာပါပဲသူတို့အများစုကမြို့ပြတွေမှာနေကြတယ်စီးပွားရေးလုပ်ငန်းတွေပိုင်ကြတယ်ဗမာနာမည်တွေရှိကြတယ်ဗမာလူလဲပြောကြတယ်ပြီးတော့သူတို့ကမြန်မာနိုင်ငံသားတွေမြမသမိုင်းတလျှောက်မွတ်စလင်တွေဟာအရေးပါတဲ့အခန်းကဏ္ဍကနေအများကြီးပါဝင်ခဲ့ကြတယ်မွတ်စလင်ခေါင်းဆောင်ဦးရဇတ်ဟာဗိုလ်ချုပ်အောင်ဆန်းနဲ့1940ပြည့်လွန်နှစ်မှာလောက်ကျန်ခံသွားရပါတယ်တိုင်းပြည်ရဲ့အာဇာနည်အဖြစ်သတ်မှတ်ခြင်းလည်းခံရပါတယ်နောက်အရေးပါတဲ့မြမမွတ်စလင်တဦးကတော့ဦးရာရှက်သူကအယ်ဟာဘတ်မှာမွေးတာပါ1930ပြည့်လွန်မှာအထူးလေးစားခံရတဲ့ကျောင်းသားခေါင်းဆောင်လည်းဖြစ်ပါတယ်နောက်ဦးဖေခင်သူဟာပင်လုံသဘောတူညီချက်ရဲ့မိသူကတူလည်းဖြစ်ပါတယ်အဲ့ဒီအချိန်နယ်စုံနယ်ပြားဒေသတွေလို့ခေါ်တဲ့ရှမ်းချင်းကချင်းပြည်သူတွေအတွက်ဒေသတွင်းကိုပိုင်အုပ်ချုပ်ရေးပြဋ္ဌာန်းပေးခဲ့တဲ့1948ပင်လုံစာချုပ်ဖြစ်ပါတယ်ဒါကြောင့်အခုဖြစ်နေတာကမွတ်စလင်တွေနဲ့ဗုဒ္ဓဘာသာတွေကြားမှာဖြစ်နေတဲ့ပြဿနာမဟုတ်ပါဘူးရိညာတွေကတခြားစီပဲသူတို့ဟာဗမာစကားမပြောကြဘူးဘင်္ဂလားဒေ့ရှ်ဘက်မှာပြောတဲ့ဘင်္ဂလီစကားရဲ့စစ်တကောင်းဒေသစကားChittagongian dialect ကိုသာပြောကြတာပါ။ဒါကြောင့်မြန်မာပြည်သူအများစုကသူတို့ကိုတရားမဝင်သူတွေလို့မြင်ကြပါတယ်။မျှတမှုတော့မရှိဘူးပေါ့ဗျာ။ဒီလူတွေအများစုကတကယ်ပဲအဲ့ဒီဒေသမှာကာလတာရှည်နေခဲ့ကြတာကို
ARS ခေါင်းဆောင်တွေနဲ့အစွန်ရောက်အုပ်စုတွေဆက်ဆက်မှုဟာဒေသတွင်းကြဲကြဲပြန့်ပြန့်လှုပ်ရှားလာမဲ့သဘောကိုပြသနေတယ်လို့ခင်ဗျားအစောပိုင်းကရေးခဲ့ပါတယ်ပြောခဲ့ပါတယ်။အဲ့လိုဘာကြောင့်ပြောနိုင်ပါလဲခင်ဗျာ
။နာမည်ကိုနိုင်ကသူတို့ဘာသာစကားနဲ့ဟာရကာအယာကင်လို့ဆိုထားပါတယ်အတိပေကတော့ the fate movement ကိုးကွယ်ယုံကြည်ခြင်းလှုပ်ရှားမှုဖြစ်ပါတယ်လူမျိုးရေးအမျိုးသားရေးအတွက်ဆိုရင်ကိုးကွယ်ယုံကြည်ခြင်းဆိုတဲ့နာမည်ပေးစရာမလိုပါဘူးပြီးတော့ဒီအဖွဲ့ရဲ့ခေါင်းဆောင်အတူလာအဘူအမာဆိုတာလည်းရခိုင်ကမဟုတ်ပါဘူးပါကစ္စတန်နိုင်ငံကရာချီမှာမွေးတာပါနောက်ပြီးတော့ဆော်ဒီအာရေဗျာမှာနေတာပါမွတ်စလင်တရားဟောဆရာလည်းဖြစ်ပါတယ်ဒီအရေးခင်မှာသူစိတ်ဝင်စားတာက2012ခုနှစ်လောက်ကသူမိဘတွေဟာရခိုင်ကဖြစ်နိုင်ပေမဲ့သူတော့မဟုတ်ပါဘူး
။ဒါဆိုရင်သူတို့မျိုးရိုးကအဲ့ဒီရခိုင်ဒေသကပေါ့
။မှန်ပါတယ်။သူ့ရဲ့တိတ်ခွေတချို့ကိုကျွန်တော်နားထောင်ကြည့်ဘူးပါတယ်။ရခိုင်ပြည်နယ်ကဘယ်နာမည်တစ်ခုကိုမှသူဟာမှန်မှန်ကန်ကန်အတန်မထွက်နိုင်ပါဘူး။သူဟာဘင်္ဂလီစစ်တကောင်းသားစကားကိုဥဒူဒူအသုံးနှုံးတွေနဲ့ရောပြီးပြောခဲ့တာပါ။အဲ့ဒီအဖွဲ့တွေကသူ့နဲ့နီးစပ်တဲ့အပေါင်းအသင်းတွေဟာလည်းကရာချီကဒါမှမဟုတ်ဘင်္ဂလားဒေ့ရှ်ကဖြစ်ကြပါတယ်။
ဆိုတော့အဲ့ဒါကလွယ်ပြီးတော့ ARS ရဲ့အဖွဲ့ဟာမြန်မာနိုင်ငံထဲကတခြားသောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဘယ်လိုများကွာခြားမှုရှိပါသလဲ
တခြားတိုင်းရင်းသားသဘုံအဖွဲ့တွေကအ ਨੇ အများဆိုသလိုတမယိုးကျစစ်တပ်ပုံစံနဲ့လှုပ်ရှားကြပါတယ်ယူနီဖောင်းတွေရှိတယ်ယာဒူးအဆင့်တွေတတ်မှတ်ထားကြတယ်တက်ခွဲတက်ရင်တက်မှစရာတွေဖွဲ့စည်းထားကြတယ်မောင်းမြန်တနတ်ဒါမှမဟုတ်စက်တနတ်တွေလည်းကန်ကြပါတယ်အာဆာရဲ့နီလန်းတွေကဒါနဲ့တိတ်ကွဲလွဲပါတယ်2016အောက်တိုဘာမှာတိုက်ခဲ့တာရောအခုဩဂုတ်လမှာတိုက်ခဲ့တာရောတခြားတိုင်းသားသဘုံတွေနဲ့ပုံစံချင်းသိပ်ကွဲပါတယ်သူတို့ကရွာသားတွေကိုယာနဲ့ချီစီယုံပြီးတော့ပြစ်မှတ်တွေကိုဝိုင်းနေအမှန်တကယ်ရှိတဲ့အင်အားထက်ပိုပြီးတော့များတယ်ဆိုတာပြတဲ့သဘောပဲသူတို့မှာလက်နဲ့သိမ့်မရှိဘူးဓာရီလှန်နေတဲ့အများစုကသူတို့နီးကတော့ဒီနီပေါ်တို့အိန္ဒိယအလယ်ပိုင်းကမော်ဝါဒီအုပ်စုတွေနဲ့ဆင်တူပါတယ်မြန်မာပြည်တွေကတခြားတိုင်းသားအုပ်စုတွေနဲ့မတူပါဘူးခင်ဗ
ျဒါကတော့ဥကျော်စံသားရဲ့မြန်မာရေးတုံးသက်ချက်ကိုတင်ဆက်ပေးခဲ့တာပါဒုတိယပိုင်းကိုနောက်တစ်ပတ်မှာဆက်ပြီးတော့နားဆင်ကြရဖို့ရှိပါတယ်ခင်ဗျအခုတော့နောက်ထပ်အပတ်စဉ်သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးပါမယ်အခုဒီပတ်အစီအစဉ်မှာတော့ Fulbright ပညာသင်ဆုနဲ့အမေရိကန်နိုင်ငံမင်းနီဆိုတာတက္ကသိုလ်မှာမဟာဘွဲ့တင်နန်းစီးပွားနေတဲ့မတ်အိတ်တီရီတူဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရမှာပဲမတ်မိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်
ဒီယုံကြည်အားဆိုတဲ့အစီအစဉ်မှာရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်ပြီးတော့အမြင်မတူမှုတွေကိုဘယ်လိုမျိုးတုံ့ပြန်သင်စေချင်တယ်လဲဆိုတဲ့အကြောင်းအရာကိုကျွန်မလူငယ်တယောက်အနေနဲ့ဆွေးနွေးချင်ပါတယ်။လက်တလုံးမှာမြန်မာပြည်ရခိုင်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ရေခင်နိုင်ငံတကာစာမျက်နှာတွေမှာနိုင်ငံတကာအတိုင်းအဝန်အိုင်ကိုစိုက်ခင်ရတဲ့အကြောင်းအရာတစ်ခု နေနဲ့တွေ့ရပါတယ်။ကျွန်မဒီကိုရောက်ခဲ့ရလေဒီရေးကိစ္စနဲ့ပတ်သက်ပြီးတော့မေးခွန်းတွေအများကြီးမေးခံခဲ့ရပါတယ်။လက်တတော်ပြပခါကိုပြည်တွင်းအများပြည်တွင်းအများကြတော့အကြံဖတ်တိုက်ခိုက်မှုလို့မြင်ကြပြီးတော့နိုင်ငံတကာဘက်ကကြတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအရေးကိစ္စလိုမျိုးမြင်ကြတာကိုကျွန်မအနေနဲ့တွေ့ရပါတယ်။ဒီလိုမတူညီတဲ့အမြင်တွေအပေါ်တုံ့ပြန်တဲ့အခါမှာကျွန်မတို့ပြည်တွင်းကလူတွေအနေနဲ့အခုထပ်ပို့ပြီးတော့အမြင်ကြည်ကြဲနဲ့ရှုထောင့်ပေါင်းစုံကိုသုံးသပ်ပြီးတော့ဆွေးနွေးတာမျိုးကိုကျွန်မအနေနဲ့ဖြစ်စေချင်ပါတယ်။ဒီလိုတိမ်မွေးတဲ့အရေးကိစ္စမှာကျွန်မတို့တရားခံစားချက်တွေကြီးပဲရှည်ရမ်းမတင်မဲနဲ့အချက်လက်ခိုင်ခိုင်မာမာနဲ့ရင်းရင်းကြည်ကြဲကောင်းကောင်းမွန်မွန်တုံ့ပြန်စေချင်ပါတယ်။ကိုယ်နဲ့မတူညီတဲ့အမြင်တွေကိုလက်မခံတာမျိုးပြောဆိုခွင့်တွေကိုကန့်သတ်တာမျိုးမလုပ်ဘဲနဲ့လွတ်လပ်စွာပြောဆိုခွင့်တွေကိုတမိုးထားသိမိပါရဲ့ရှင်ကျမတို့ကအကြောင်းအရာတစ်ခုကိုသဘောထားခွဲလွဲတဲ့အခါမှာပုံကူရေးတိုက်ခိုက်တာမျိုးစောင်းမြောင်းပြောဆိုတာမျိုးရင်မို့ဆိုတာထက်အကြောင်းအရာအခြေပြုပြီးတော့ဆွေးနွေးညှဉ်းပန်းတာမျိုးကိုပို့ပြီးတော့ဖြစ်စေချင်မိပါရဲ့ကျမတို့နိုင်ငံကကျမတို့နိုင်ငံပညာရှင်တွေအနေနဲ့ကလည်းစနစ်တကျပြင်ဆင်ထားတဲ့သုတေသနလိုမျိုးခိုင်ခိုင်မာမာပညာရှင်ဆန်ဆန်ဘက်ပေါင်းစုံသုံးသက်တဲ့အမြင်မျိုးတွေကိုပညာရှင်စာဆောင်တွေဘလော့တွေပေါ်မှာလည်းဖော်ပြစီခြင်းမိပါတယ်။အမြင်မတူပါလေကနေရာတိုင်းမှာအချိန်တိုင်းမှာရှိနေမှာပါ။ဒါမဲ့ကိုယုံကြည်အောင်ပြောဆိုတဲ့အခါမှာကျမတို့လေကသူတစ်ပါးနောက်ရောက်ဘလိုမျိုးပြောမလဲဆိုတဲ့အလေးချင်းတွေကိုကျင့်သုံးတင်နေလို့မြင်မိပါတယ်။ပြဿနာတစ်ခုဖြေရှင်းတဲ့အခါမှာနီးစနစ်ကြကြတုံ့ပြန်စီခြင်းမိပါတယ်။တစ်ဆက်တည်းမှာပဲကိုနဲ့မတူ၊ကွဲပြားတဲ့သူတွေပေါ်မှာလည်းလေးစားသမှုနဲ့ဆက်ဆံစီခြင်းမိပါတယ်။လက်တလောပြိပခအတွင်းမှာပုတ်ခတ်ပြောဆိုတာတွေတူနဲ့တူပုတ်ခတ်ပြောဆိုတာတွေလူဖွဲ့စည်းတစ်ခုနဲ့တစ်ခုပုတ်ခတ်ပြောဆိုတာတွေဒီလူသွေးဆုံးမှုတွေကိုပြည့်ရဲပြူတာတွေကျွန်မအနေနဲ့မြင်ရတဲ့အတွက်ကြောင့်မို့လို့လေစိတ်မကောင်းဖြစ်ရပါတယ်ကျွန်မမြန်မာလူငယ်တယောက်အနေနဲ့မြန်မာလူငယ်တယောက်အနေနဲ့မြန်မာလူဖွဲ့စည်းကိုဒီထက်ပိုပြီးတော့အမြင်ကျဲတဲ့အမြင်သဘောထားမတူမှုတွေပုံမှုရင်းနေဆွေးနွေးနိုင်တဲ့သဘောထားပြေဝပြီးတော့ရန်လိုစိတ်နည်းတဲ့လူဖွဲ့စည်းတကူမျောလင့်မိပါတယ်ကျမတို့တွေကဒီယုံကျမတို့တွေကအမြင်မတူမှုတွေကိုလက်ခံနိုင်တဲ့လူဖွဲ့စည်းတရက်မှနေချင်မိပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်
။ဒါကတော့သူယုံကြည်ရာအစီအစဉ်မှာမအိမ်တီတီသူဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရတာဖြစ်ပါတယ်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။လူလက်ဆော်ထုတ်ဖော်ပြောဆိုခွင့်ပေါ်ရုရှားအစိုးရကနောက်ထပ်ပိတ်ပင်ကန့်သတ်လိုက်ပါတယ်။ရုရှားဥပဒေသေးအရသတင်းမီဒီယာတွေကိုပြည်ပအစိုးရတွေအတွက်လှုံ့ဆော်ပေးတဲ့အဖွဲ့အစည်းတွေအဖြစ်သတ်မှတ်ခွင့်နဲ့ရုရှားမှာအင်တာနက်ပေါ်လှုံ့ဆော်ချက်တွေကိုစောင့်ကြည့်တာဒါမှမဟုတ်ပိတ်ပင်တာတွေလုပ်ဖို့တရားရေးဌာနကိုလုပ်ပိုင်ခွင့်ပေးထားပါတယ်။ပြောဆိုခွင့်နဲ့အစိုးရအတွက်မတမတာဖြစ်စေနိုင်တဲ့မီဒီယာအပအဝင်လလဆော်ထုတ်ဖော်ပြောဆိုခွင့်ဟာလိုက်နာပါမယ်လို့ရုရှားကကတိပေးထားတဲ့ကမ္ဘာလုံးဆိုင်ရာလူအခွင့်အရေးတာဝန်ဖြစ်တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရ Heather Nowak ကပြောပါတယ် Russia Foreign Agents ဥပဒေရဲ့ချိန်ချောက်မှုကိုအရင်ကလည်းအမေရိကန်ပြည်ထောင်စုကထောက်ပြမှုပါတယ်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေသူတို့အလုပ်ကိုမလုပ်နိုင်အောင်ကောင်းကောင်းနှောက်ယှက်ဖို့ဝန်ရှာတာတွေဒုက္ခပေးတာတွေနဲ့ဥပဒေကင်ပြီးအရေးယူတာတွေကိုအဆက်မပြတ်လုပ်နေတာပါအဲ့ဒီဥပဒေကိုအသုံးချခဲ့တာပါအခုအဲ့ဒီဥပဒေထဲမှာသတင်းဌာနတွေကိုပါထည့်သွင်းပြီးတိုးချဲ့ပြဋ္ဌာန်းလိုက်တာကြောင့်ရုရှားမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့လွတ်လပ်တဲ့သတင်းမူဝါဒကိုနောက်ထပ်ကန့်သတ်နိုင်တဲ့လုံးဖို့ခက်ခဲတဲ့လိုအပ်ချက်တွေကိုသတ်မှတ်ဖို့လမ်းဖွင့်ပေးလိုက်ပါတယ်သမ္မတဗလာဒီမီယာပူတင်လက်မှတ်ထိုးပြီးပြဋ္ဌာန်းလိုက်တဲ့အဲ့ဒီဥပဒေအရပြည်ပသတင်းဌာနတွေအနေနဲ့ရုရှားမှာလွှင့်တဲ့သူတို့ရဲ့သတင်းတွေကိုပြပအစိုးရအတွက်လှုံ့ဆော်ပေးတဲ့အဖွဲ့အစည်းရဲ့လုပ်ငန်းအဖြစ်နာမည်တက်ဖို့နဲ့
သူတို့ရဲ့ရန်မုံငွေအရင်းအမြစ်ကိုဖွင့်ချခိုင်းဖို့အစိုးရမှလုပ်ပိုင်ခွင့်ရသွားပါတယ်။အဲ့ဒီဥပဒေကိုရုရှားလွှတ်တော်မှသတင်းနှစ်ပတ်အတွင်းအလင်းစလိုပြဋ္ဌာန်းခဲ့တာပါ။ရုရှားနိုင်ငံပိုင် RD ရုပ်သံသတင်းဌာနရဲ့အမေရိကန်အခြေစိုက်ကုမ္ပဏီခွဲကိုပြပအစိုးရအတွက်လှုံ့ဆော်တဲ့အဖွဲ့အဖြစ်မှတ်ပုံတင်ဖို့အမေရိကန်ကတတ်မှတ်ပြီးတဲ့နောက်အဲ့ဒီဥပဒေကိုပြဋ္ဌာန်းတာပါ။အမေရိကန်နဲ့ရုရှားဥပဒေတွေကြားနှိုင်းယှဉ်တာကိုပြောခွင့်ရနိုဝတ်ကပယ်ချပါတယ်။ American Foreign Agents မှတ်ပုံတင်ဥပဒေဟာဖြန့်တဲ့သတင်းတွေမှာပါတာကိုစောင့်ကြည့်တာမျိုးမဟုတ်ဘူး။သတင်းဒါမှမဟုတ်လုံးစော်စည်းရုံးနဲ့အချက်လက်တွေထုတ်ဝေဖြန့်ချီတာကိုမကန့်သတ်ဘူး။အဖွဲ့အစည်းရဲ့လုပ်ငန်းလေပတ်လှုပ်ဆောင်နိုင်စွမ်းကိုမကန့်သတ်ဘူးလို့ပြောပါတယ်။ RT နဲ့ Sputnik အပါအဝင်ရုရှားမီဒီယာတွေဟာအမေရိကန်မှာလွတ်လွတ်လပ်လပ်လုပ်နေနိုင်ပြီးအမေရိကန်ရုပ်သံလိုင်းတွေနဲ့ FM ရေဒီယိုဌာနတွေမှာထုတ်လွှင့်နိုင်ထုတ်လွှင့်နေကြကြောင်းဒါပေမဲ့ VOA နဲ့ RFERL အပါအဝင်အမေရိကန်ရဲ့နိုင်ငံတကာမီဒီယာတွေကတော့ရုရှားမှာရုပ်သံနဲ့ရေဒီယိုထုတ်လွှင့်ခွင့်ပိတ်ပင်ကန့်သတ်ထားပါတယ်လို့အမေရိကန်အသံလွှင့်လုပ်ငန်းများအုပ်ချုပ်ရေးဘုတ်အဖွဲ့ BBG အမှုဆောင်အရာရှိချုပ်ဂျွန်လန်းဆင်းကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်ရုရှားမှာသတင်းမီဒီယာလုပ်ငန်းတွေလှုံ့ဆော်ခွင့်ဒါမှမဟုတ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုနောက်ထပ်ကန့်သတ်ဖို့ရည်ရွယ်ချက်နဲ့Foreign agents ဥပဒေကိုအသုံးမချဘူးအမေရိကန်ပြည်ထောင်စုကရုရှားအစိုးရကိုတိုက်တွန်းထားပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်တော်လာရှင်တို့အခုကြားခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နာဖြစ်ပြီးတော့ VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးအပ်ပါတယ်ခင်ဗျာပြူရီကကြာတော်နေနေမဲ့ခင်းစီစင်းနေဆက်လက်ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝဲလှိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအလာဘားမားပြည်နယ်မှာအင်္ဂါနေ့ကကျင်းပတဲ့အထက်လွှတ်တော်ရွေးကောက်ပွဲမှာဒီမိုကရက်ကိုယ်စားလှယ်ဒေါက်ဂျုံစမီမော်လင့်မဲ့အနိုင်ရသွားတဲ့အတွက်ဗိုလ်ထုနေကဝါရှင်တန်ရဲ့နိုင်ငံရေးလောက်ကကိုတွန်းလှုပ်သွားစေခဲ့ပါတယ်တိုင်းပြည်တောင်ပိုင်းဒေသကရှီယိုဇဲဝါရတွေကြီးစိုးတဲ့ဒီပြည်နယ်မှာရီပပ်ဘလစ်ကန်တွေအနေနဲ့အထက်လွှတ်တော်ရွေးကောက်ပွဲမှာ25နှစ်အတွင်းပထမဆုံးအကြိမ်ရှုံးနေတာလည်းဖြစ်ပါတယ်မြန်မာပြည်အခြေစိုက်ရိုက်တာသတင်းဌာနကသတင်းတောင်နှစ်ယောက်ဖြစ်တဲ့ကိုသက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုတီစဲ1923ခုနှစ်မြန်မာနိုင်ငံအစိုးရလက်ဝက်ချက်ဥပဒေပုံမှန်3အရနိုင်ငံတော်လုံခြုံရေးနဲ့အကျိုးစီးပွားကိုထိခိုက်စေရန်ရည်ရွယ်ချက်နဲ့သတင်းရယူရဲဆိုပြီးဗုဒ္ဓဦးကဖမ်းဆီးအရေးယူလိုက်ပါတယ်အခုလိုဖမ်းဆီးအရေးယူမှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရအမျိုးသမီးဟက်သာနိုဝတ်ကဗုဒ္ဓဦးကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအမေရိကန်အစိုးရအနေနဲ့အခြေအနေကိုအသေးအချာစောင့်ကြည့်နေကြောင်းသတင်းတောက်တွေအနေနဲ့သူတို့တာဝန်ကိုထမ်းဆောင်ပြီးပြည်သူတွေထံသတင်းအချက်အလက်တွေတင်ပြဖို့ကြိုးပမ်းနေစဉ်ဖမ်းဆီးခံရတယ်ဆိုတာနဲ့ပတ်သက်လို့စိုးရိမ်ပူပန်မိတဲ့အကြောင်းပြောပါတယ်အမေရိကန်သမ္မတကြီးစကော့မာရှယ်ဟာလည်းမနေ့ကမြန်မာအစိုးရနဲ့တွေ့ဆုံရမှာဒီအကြောင်းကိုမင်းမြန်ခဲ့ပြီးအစိုးရအရာရှိနှစ်ဦးတို့နဲ့ဒီအကြောင်းကိုစကားပြောခဲ့တယ်လို့ Miss Novak ကပြောပါတယ်ပြောဆိုခဲ့တဲ့မြန်မာအစိုးရအရာရှိနှစ်ဦးအနေနဲ့ဒီဖမ်းဆီးမှုအခြေအနေကိုသိဖို့မရဘူးလို့တာမကြီးကပြောပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ဒီအခြေအနေကိုနီးနီးကပ်ကစောင့်ကြည့်နေပါတယ်ဖမ်းဆီးခံရသူတွေဟာအမေရိကန်နိုင်ငံသားတွေမဟုတ်ပေမဲ့တာဝန်ကိုထမ်းဆောင်နေတဲ့နိုင်ငံတကာသတင်းတောက်တွေရဲ့ဘေးအန္တရာယ်လုံခြုံမှုကိုအမေရိကန်ကအလေးထားတဲ့အကြောင်းဒါကြောင့်အခြေအနေကိုဆက်ပြီးစောင့်ကြည့်သွားမှာဖြစ်တဲ့အကြောင်း Miss Novak ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်အခုလိုသတင်းတောင်နှစ်ဦးကိုဖမ်းဆီးအရေးယူထားတဲ့အပေါ်စိုးရိမ်မကင်းဖြစ်ရတဲ့အကြောင်းရန်ကုန်အမေရိကန်တန်ယုံကသတင်းထုတ်ပြန်ထားပါတယ်အခုဖမ်းဆီးမှုနဲ့ပတ်သက်လို့မြန်မာအစိုးရတာဝန်ရှိသူတွေအနေနဲ့ဖြည့်ရှင်းချက်ပေးဖို့နဲ့ဖမ်းဆီးခံထားရသူတွေကိုသူတို့ရဲ့သက်ဆိုင်ရာမိသားစုတွေနဲ့တွေ့ဆုံခွင့်ပေးဖို့အတွက်လည်းတန်ယုံကတောင်းဆိုပါတယ်အလားတူပဲမြန်မာနိုင်ငံမှာရှိတဲ့ EU ဥရောပသမဂ္ဂယုံကလည်းဖမ်းဆီးခံထားရတဲ့သတင်းတောက်နှစ်ဦးကိစ္စကိုစောင့်ကြည့်နေပြီးမြန်မာအာဏာပိုင်တွေအနေနဲ့သူတို့ရဲ့အခွင့်အရေးတွေအပြည့်အဝကာကွယ်ပေးဖို့တောင်းဆိုလိုက်ပြီးမီဒီယာလွတ်လပ်ခွင့်ဟာဒီမိုကရေစီစနစ်ရဲ့အခြေခံအုတ်မြစ်ဖြစ်ကြောင်းပြောကြားလိုက်ပါတယ
်ဒါကတော့ထိတန်းရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစော်ဝင်းလှိုင်ကြီးညာသွားတာပါဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကဒေါက်ကူမျိုးတက်ဖြစ်ပြီးတော့အတမန်ဆိုင်ရာအင်ဂျင်နီယာကတော့ Deep Magnus ဖြစ်ပါတယ် VOE အတန်ကနေကြာတာပတိနေ့မိနစ်ဖက်ထုတ်လွှင့်နေတဲ့တနာယူစာအစီအစဉ်ကိုမိနစ်၈နာရီကနေ၉နာရီထိလိုင်းနိုမီတာ16 24ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOE နားဆင်ခဲ့ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်မြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆက်မိုးပြီပါ
This program has come to you from the Voice of America, Washington.